Welcome to the Voice of America in Burmese.
Mingala manak khin ma khanya. Sio America tan ga ni pi do February 3 ye Bouthu ni manak khin a si sin ni ko Myanmar Sanaw Yin manak 6 na ya ni 9 na yi thi line no meter 2440 ne 58 တို့အပြင်လမ်းလမ်းမီတာ190တို့ကနေ Washington DC မြို့ကနေတိုက်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီခင်ဗျ။ကျွန်တော်ကတော့ဇဝန်လိုက်ပါဒီမနက်ခင်းမှာသတင်းတွေကိုကိုမတ်တင်ကြီးထိုင်တဲ့ကိုရဲမင်းချင်းတို့ကတင်ပြပေးကြမှာဖြစ်ပါတယ်ဒါတွေမတိုင်ခင်မှာတော့
After a review of all the facts we have assessed that the Burmese military's actions on February 1st having deposed the duly elected head of governmentconstituted a military
coup. မြန်မာနိုင်ငံမှာနိုင်ငံရေးကောင်းဆောင်တွေကိုတက်မတော်ကဖမ်းဆီးလိုက်ခြင်းဟာစစ်အာဏာသိမ်းမှုဖြစ်တယ်ဆိုတာကိုအမေရိကန်နိုင်ငံသားကြီးဌာနကတက်မလိုက်တဲ့အကြောင်းပြောကြားသွားတဲ့သတင်းအပြည့်အစုံကိုမကြာခင်နားဆင်ကြရဖို့ရှိပါတယ်။အဲဒီနောက်မှာတော့ပြည်သူပါတီဥက္ကဋ္ဌဒေါက်တာတက်ခိုင်နဲ့ဆက်သွယ်မေးမြန်းထားတာနောက်လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့နောက်ဆက်တွဲအကျိုးဆက်တွေအကြောင်းကိုနိုင်ငံရေးလေးလက်သုံးသပ်သူဦးရဲထွန်းနဲ့ဆက်သွယ်မေးမြန်းထားတာတွေကိုလည်းတင်ပြပေးသွားဖို့ရှိပါခင်ဗျာ။ဒါ၄မတိုင်ခင်မှာတော့သတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရဲမင်းကျွန်းတို့ကတင်ပြပေးကြပါမယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာရယူမှုကိုစစ်အာဏာသိမ်းမှုအဖြစ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတရားဝင်ကြေညာလိုက်ပါပြီ
။ Burma, look, I don't think themilitary takeover, the military coup.
အချက်လက်အခြေအနေတွေကိုအသေးအချာဆန်းစစ်သုံးသပ်ပြီးတဲ့နောက်ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးအာဏာရပါတီခေါင်းဆောင်ဒေါင်ဆန်းစုကြည်နောက်ရွေးကောက်ခံအစိုးရအကြီးအကဲဦးဝင်းမြင့်တို့ကိုဖြုတ်ချမှုလို့သတ်မှတ်ကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနတာဝန်ရှိသူကအမေရိကန်စံတော်ချိန်အင်္ဂါနေ့မှာပြောပါတယ်။မြန်မာစစ်တပ်ကထိတ်တန့်နိုင်ငံရေးသမားတွေကိုဖမ်းဆီးပြီးအာနာထိတ်ချုပ်ပြီးနောက်တနေ့မှာပဲဒီကြေညာချက်ထွက်လာတာပါဆီယာနာတိမ့်မှုတတ်မှတ်ချက်ကြောင့်အစိုးရအတွက်နိုင်ငံတကာအထောက်အပံ့တွေကိုကန့်သတ်တာမျိုးနောက်တာဝန်ရှိသူတွေကိုအရေးယူတာမျိုးတွေဖြစ်လာမယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနတာဝန်ရှိသူကလည်းပြောပါတယ်မြန်မာပြည်သူတွေအတွက်အထောက်အပံ့ဖြစ်စေတဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေနဲ့ဒီမိုကရေစီရဲ့ပံ့ပိုးမှုတွေလို့အစည်းအဝေးတွေကိုတော့အမေရိကန်ကဆက်လက်ဆောင်ရွက်သွားမယ်လို့လည်းတာဝန်ရှိသူကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတအင်ဘျူရိုရဲ့တောင်းဆိုချက်အရအမေရိကန်ပူးရက်ဇူးစည်းချုပ်များအဖွဲ့ဥက္ကဋ္ဌကြီးတဲ့ဗိုလ်ချုပ်ကြီးမတ်မီလီကအာနာသိန်းနဲ့မြန်မာစစ်တပ်ကိုဆက်သွယ်ဖို့ကြိုးစားခဲ့ပေမဲ့လည်းအဆက်အသွယ်မရခဲ့ကြောင်းအမည်မဖော်တဲ့အမေရိကန်ဆိုရတာဝန်ရှိသူတူကWriters သတင်းအေဂျင်စီကိုပြောဆိုခဲ့တယ်လို့ Writer သတင်းကဖော်ပြပါတယ်။မြမရွေးကောက်ပွဲမှာမတမာမှုတွေအရေးတုံ့ပြန်တဲ့အနေနဲ့ Nobel ငင်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်နဲ့တခြားပုဂ္ဂိုလ်တွေကိုစစ်တပ်ကဖမ်းဆီးပြီးတစ်နှစ်တာအရေးပေါ်ကာလကြီးညာနောက်စစ်တပ်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုအာဏာလွှဲပေးပြီးရွေးကောက်ပွဲစစ်တွေကျင့်ပဖို့ပြောဆိုခဲ့ပြီးနောက်မှာအမေရိကန်ပူးရက်စီးဥစည်းချုပ်များအဖွဲ့ဥက္ကဋ္ဌကြီးတဲ့ဗိုလ်ချုပ်ကြီးမေလီကမြန်မာစစ်တပ်ကိုဆက်သွယ်ခဲ့တာဖြစ်ပြီးဆက်သွယ်လို့မရခဲ့တာလို့သတင်းကဖော်ပြပါတယ်ရှင်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာဒီမိုကရေစီရေးကိုထောက်ခံကြောင်းရှင်းလင်းပြတ်သားတဲ့သတင်းစကားပါဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာကအင်္ဂါနေ့မြန်မာအရေးလုံခြုံရေးကောင်စီအရေးပေါ်တကပိတ်အစည်းအဝေးမှာတင်ပြခဲ့ပါတယ်။နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲနောက်ပိုင်းဥပဒေနဲ့အညီဖြစ်ရမယ်ဆိုတဲ့သဘောမျိုးစစ်တပ်ကပြသခဲ့ပြီးအခုလိုအခြေအနေမျိုးဖြစ်လာတဲ့အပေါ်အံ့ဩတုန်လှုပ်ရတယ်လို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်
။ This morning the Security Council held a close consultations on Myanmar.In her briefing
အင်္ဂါနေ့မနေ့ကလုံခြုံရေးကောင်စီကမြန်မာအရေးတကပိတ်အစည်းအဝေးကျင်းပပါတယ်စစ်တပ်ကအာဏာယူတဲ့ကိစ္စကိုအပြင်းအထန်ကန့်ကွက်ရှုတ်ချကြောင်းလဲအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကလုံခြုံရေးကောင်စီတကပိတ်အစည်းအဝေးမှာတင်ပြခဲ့တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျယ်ရစ်ကသတင်းစာရှင်းလင်းခဲ့တာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းမှုမစခင်တရက်အလိုကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်မစ်ဖာဂနာကမြန်မာစစ်တပ်ခေါင်းဆောင်တွေနဲ့ဆက်သွယ်ခဲ့တာမှာတော့စစ်တပ်ခေါင်းဆောင်တွေဘက်ကအစိုးရပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့နဲ့ဆက်သွယ်ဆောင်ရွက်နေကြောင်းပြန်ကြားခဲ့တာလို့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
The special envoy also called for the immediate release of Don Aung San Suu Kyi and President.
Hansi Tare, Nangan or Timing Gampo Gudong San Suu Kyi, Tamara Women, Nangan Ye Gansong Dui, Tetra Lusha Turego, Chechin Tian Lope Bule, Kula Tamka, Dream Mucho Ye, Tuku Zeleka, Dong Subari, Nangan Ye Bochi Nichinya B, Yata Nangan Ye Gansong Rigo, Pansi Daha, A Chiga Uberi Nidalo, Uberi Melo Yap Chete Lule, Tumaka Pure Echa. အတွင်းရေးမှုချုပ်ရဲ့ပြောခွင့်ရကဒရင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်မြန်မာစစ်တပ်အာဏာသိမ်းတာကိုရှုတ်ချပြီးစစ်တပ်ဘက်ကဥပဒေလေးစားလိုက်နိုင်ရေးလူအခွင့်အရေးလေးထားရေးနဲ့တရားဥပဒေမဲ့ဖန်ဆီးထားသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုထားတဲ့ဗြိတိန်ကပြည်စုထားတဲ့မူကြမ်းကိုလုံခြုံရေးကောင်စီမှာဆွေးနွေးနေတဲ့အကြောင်းလဲကုလသမဂ္ဂတန်တမာနေပြောဆိုချက်ကိုကိုးကားပြီ ချက်ထုတ်နိုင်မှာပါကုလသမဂ္ဂလူချုပ်ရေးကောင်စီရဲ့ဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာဗြိတိန်တန်အမတ်ကြီးဘာဘရာဝုဒ်ဝါကရောအဖွဲ့ဝင်အလုံးတညီတညွတ်ထဲသဘောတူညီချက်ရဖို့မျှော်လင့်ကြောင်းပြောပါတယ
် The Tamador should respect the rule of law and release all of those who've been detained
နိုင်ငံတကာအတိုင်းအဝိုင်းတွင်မှသူပဲဆိုရည်ရည်ချပြီးအင်္ဂါနေ့မနေ့ကမှလည်းတခြားတန်အမတ်ကြီးတွေထံကအလားတူဆိုရည်မကင်ဖြစ်တဲ့အကြောင်းတွေကိုရှင်းရှင်းလင်းလင်းကြားသိရပါတယ်လို့ပြောသွားတာပါဖွဲ့စည်းပုံအခြေခံဥပဒေကိုကိုးကားပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုဖွဲ့စည်းကြောင်းအင်ကာနီမှာပဲမြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကကြေညာပါတယ်။သူကိုယ်တိုင်ဥက္ကဋ္ဌအဖြစ်ဦးစီးမဲ့အဖွဲ့ဝင်၁၁ဦးပါနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှာတော့စစ်ဗိုလ်ချုပ်ကြီး၈ဦးနဲ့အရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ထိပ်ပိုင်းကောင်ဆောင်တွေဖြစ်ခဲ့တဲ့ဦးခင်မောင်ဆွေနဲ့ဦးသိန်းညွန့်နောက် KNU ကရဲ့အမျိုးသားအစည်းအရုံးဗဟိုကော်မတီဝင်တဦးဖြစ်ခဲ့တဲ့ဖရိုမန်းငိမ့်မောင်တို့အရက်သား၃ဦးပါဝင်ပါတယ်။မြန်မာစစ်တပ်ကဖေဖော်ဝါရီလတရနေ့မှာဖမ်းဆီးထိန်းသိမ်းခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ပိုင်းတချို့ဖေဖော်ဝါရီလ၂ရက်နေ့မှာလွတ်မြောက်လာပြီးမဲ့ NLD ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့ရွေးကောက်ခံသမ္မတဦးဝင်းမြင့်တို့မလွတ်သေးပါဘူး။ဒါပေမဲ့ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုဘယ်နေရာမှာဘလို့ပုံစံဖန်ဆီးထိမ့်သိမ်းထားတယ်လဲဆိုတာကိုစစ်တပ်ဘက်ကတရားဝင်ပြောဆိုထားတာမရှိပါဘူးရှင
်။ VOA American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ညဘိုင်းဒိုမီတာ40 kHz 8.3 ညဘိုင်းဒိုမီတာ51 kHz 5.85 နဲ့ဘိုင်းဒိုမီတာ190 kHz 15.5 တို့ကလည်းထုတ်လည်ပေးနေပါရှင
့်။မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာတော်မယ်ကျွန်တော်ရဲမတော်ပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုအမေရိကန်နိုင်ငံနဲ့မဟာမိတ်နိုင်ငံတွေပြန်လည်တုံ့ပြန်နိုင်မှုအရေးအမေရိကန်အထက်လွှတ်တော်မှ Mitch McConnell ကစီးနေအထက်လွှတ်တော်မှမိန့်ခွန်းပြောကြားရင်းတိုက်တွန်းလိုက်ပါတယ
် Now on another matter the United States and democratic countries around the world are anxiously watching events in Burma
အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာအနှံ့ကဒီမိုကရေစီနိုင်ငံတွေကမြန်မာနိုင်ငံကအဖြစ်ကိုစိုးရိမ်တကြီးနဲ့စောင့်ကြည့်နေပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ကျွန်တော်ကိုယ်တိုင်စိတ်ဝင်စားမှုရှိတာနှစ်ပေါင်းများစွာကြာမြင့်ခဲ့ပါပြီဒီကတဲ့နိုဝင်ဘာလတုန်းကပဲဒီစီးနေအထက်လွှတ်တော်မှာမြန်မာနိုင်ငံကရွေးကောက်ပွဲအပေါ်တတိထားပြီးကြိုဆိုခဲ့ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာစစ်တပ်ကဒီမိုကရေစီတိုးတက်ဖြစ်ထွန်းမှုအပေါ်မှာအစိတ်တောင့်အနေနဲ့ဩဇာသိရမှုရှိနေသေးတယ်လို့ကျွန်တော်သတိပေးခဲ့ပါသေးတယ်လို့အထက်လွှတ်တော်လူနည်းစုကောင်းဆောင် Mitch McConnell ကပြောပါရယ်ဒေါ်ဆန်းစုကြည်နဲ့အရတားနိုင်ငံရေးကောင်းဆောင်တွေကိုဒီသတင်းပတ်ကုန်မှာဖန်ဆီးထိန်းသိမ်းလိုက်တဲ့တဲ့ရင်ကိုကမ္ဘာကြီးကဆက်ဆုပ်ထိတ်လန့်စပွဲကြားလိုက်ရပါတယ်လို့လည်းသူကပြောပါရယ် CEO for PRP ကိုမဟာမိတ်နဲ့မိတ်ဆွေနိုင်ငံတွေကိုအမေရိကန်နိုင်ငံကအကူအညီပေးဖို့လိုအပ်ကြောင်းဒီအချိန်ကလွတ်လပ်မှုကိုချစ်မြတ်နိုးတဲ့နိုင်ငံတွေအနေနဲ့ဒီမိုကရေစီစနစ်အတွက်မမမမရည်တည်ဖို့အချိန်ဖြစ်ကြောင်းနဲ့စီအိုစုသူတို့လောက်ရတဲ့ပေးစာရဖို့စီချမှုတွေချမှတ်ရမှာဖြစ်ကြောင်းလဲ Mitch McConnell ကပြောပါတယ်။ဝိုင်းရင်းစီးနေတက်လို့တော့မှ Mitch McConnell ကမြန်မာနိုင်ငံကို2012ခုနှစ်ဇန်နဝါရီလမှာလာရောက်လက်ပတ်ဖူပါတယ်။ဒေါင်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒေါင်ဆန်းစုကြည်ကလည်းအဲ့ဒီနှစ်စက်တင်ဘာလတည်းအမေရိကန်နိုင်ငံကိုသွားရောက်တုန်းကခန်တက်ကီပြည်နယ်ကိုသွားရောက်ပြီး Mitch McConnell နဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ။ဒေါ်ဘလာကတင်ပါခဲ့တဲ့ယူကောက်ပွဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုမဲပေးခဲ့ကြတဲ့ပြည်သူတွေအနေနဲ့ civil disobedience လို့ခေါ်တဲ့ပြည်သူတရားလုံးကစတင်ခြင်းလှုပ်ရှားမှုမှာပါဝင်ဆင်နွှဲကြဖို့ NLD ထိတန်းကောင်းဆောင်တူဖြစ်တဲ့ဦးဝင်းထိန်ကတိုက်တွန်းလိုက်ပါတယ်
။အဲတော့ဒီကိစ္စကို2020ခုအတွက်မှာကျွန်တော်တို့လက်ပေးခဲ့တဲ့ငွေဆန္ဒရှင်အားလုံးကလုံးဝပြီးတော့ကျုံလာတဲ့စိတ်ထဲမှာမြောက်ကျောင်းဆက်စီပြောခဲ့လို့နှလုံးကြီးနဲ့ရင်ဆိုင်ပြီးတော့ simple disobedience ။ဟာဒီရတဲ့အလုံးကဆက်ကျင်ခြင်းဆိုတဲ့ဆန္ဒပြခြင်းမျိုးနဲ့ဆောင်ရွက်ပါလို့တိုက်တွန်းကြတော်ဒီကိုထုတ်ပါ
NLD ပါတီဘိုးကော်မတီဝင်ဦးဝင်းထိန်ကမြန်မာတော်က NLD ရုံးကမှပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံဟာစစ်အာဏာသိမ်းမှုရဲ့ကျင်းစာတည်နေပြီးအာဏာသိမ်းမှုတွေကြောင့်လည်းနိုင်ငံကဆင်းရဲနေရကြောင်းသူကပြောပါတယ်။တစ်ချိန်တည်းမှာပဲရန်ကုန်မြို့မှာစစ်အာဏာသိမ်းတာကိုစတင်ကြောင်းပြသဖို့ဒီမိုကရေစီလိုလားတဲ့အဖွဲ့တွေရဲ့လှုပ်ဆော်ချက်နဲ့အတူအင်္ဂါနေ့ည၈နာရီမှာရက်ွက်တချို့တဲ့15မိနစ်ကြာကောင်းဟောင်းတွေတီးအိုးတွေခောက်ပြီးဆန္ဒပြခဲ့ကြပါတယ်။ဒါပြင်ဖန်စီထိမ့်သိမ့်ခံရတဲ့ဒေါန်ဆန်းစုကြည်ကျမစီကြောင်းစူတောင်းတန်တွေနဲ့အတူအာဏာရှင်စနစ်ကိုဖျက်သိမ်းပြီးလူလတ်မှုကိုတောင်းဆိုတဲ့ကြွကြော်မှုတွေလည်းပြုလုပ်ခဲ့တယ်လို့ AP သတင်းဌာနကပြောပါတယ်။ချောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကလည်းIT နည်းပညာနဲ့တခြားရနိုင်တဲ့နည်းလမ်းတွေအသုံးပြုပြီး non participation လို့ခေါ်တဲ့မပူပေါင်းမဆောင်ရွက်ရေးနည်းလမ်းတွေကိုပြည်သူတွေအသုံးချဖို့ကိုလည်းတိုက်တွန်းထားပါရယ်ခင်ဗျ။ရုရှားနိုင်ငံကထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေး Sputnik V ကဘေကင်းလုံခြုံပြည်ထိရောက်ပုံရကြောင်းရုရှားသိပ္ပံပညာရှင်တွေရဲ့ကနဦးတွေ့ရှိချက်ကိုကိုးကားပြီးပြည်ထောင်နိုင်ငံထုတ်ဆွေးကြံနေဖြစ်တဲ့ The Lancet မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဆောင်းရာသီကစလို့ရုရှားနိုင်ငံကလူပေါင်း1000ကိုစံသက်ခဲ့တာမှာ COVID-19 ကိုကာကွယ်နိုင်တဲ့စွမ်းရည်91%ရာခိုင်နှုန်းထိရောက်မှုရှိကြောင်းလေ့လာချက်ကို Lancet Journal က February 2ရက်နေ့မှာ online ကနေထုတ်ပြန်ခဲ့တာဖြစ်ပါတယ်။ Sputnik V ကာကွယ်ဆေးထုတ်လုပ်သုံးစွဲခွင့်ကိုရုရှားဆွေးရကဩဂုတ်လ17ရက်နေ့ကအတည်ပြုခွင့်ပေးခဲ့တာဖြစ်ပါတယ်။ Johns Hopkins တက္ကသိုလ်ကနောက်ဆုံးထုတ်ပြန်ထားတဲ့စီးရင်တွေအရအခုချိန်ထိကမ္ဘာမှာ COVID-19 ကူးစက်ခံရသူ103သန်းကျော်သွားပြီဖြစ်ပြီးသေဆုံးသူကတော့ 1.2 သန်းခွဲကျော်ရှိပါတယ်ခင်ဗျ။ရုရှားတိုက်ခိုက်ကောင်းဆောင် Alexey Navalny ကိုရုရှားတရားရုံးတစ်ခုကထောင်ဒဏ်3နှစ်ခွဲချမှတ်လိုက်ပါတယ်။ပြည်တွင်းမှာဆန္ဒပြပွဲတွေနဲ့ပြည်ပကဖြစ်တင်ရှုတ်ချမှုတွေအကြားရုရှားအာဏာပိုင်တွေက Navalny ကိုအခုလိုထောင်ချလိုက်တာလည်းဖြစ်ပါတယ်။ပထမအဆင့်တရားစွဲဆိုထားတဲ့အချိန်အတွင်းဒေအခြေချုပ်ဆဲလာချက်ခံထားပြီးဖြစ်တာကြောင့်သူ့အနေနဲ့နောက်တဲ့နည်းနည်းရှင်းလာဆက်ပြီးထောင်ဒဏ်ချခံရမှာဖြစ်ပါတယ်။အတိုက်ခံကောင်းဆောင် Navalny ကိုပြစ်ဒဏ်ချမှတ်မှုအပေါ်ဗြိတိန်ပြင်သစ်ဂျာမနီအမေရိကန်ပြည်ထောင်စုနဲ့ဥရောပသမ္မဂတို့ကပြစ်တင်ရှုတ်ချခဲ့ပေမဲ့ရုရှားဆိုရကတော့အနောက်နိုင်ငံတွေကပြည်တွင်းရေးကိုဝင်ရောက်ဆွဲဖက်တာလို့ပြောဆိုထားပါတယ်။နောက်ဆုံးကြီးကိုရုရှားအာဏာပိုင်တွေက2014ခုနှစ်တုန်းကငွေကြေးခဝါချမှုနဲ့တရားစွဲဆိုခဲ့ပြီးခံဝင်ကျုံးနဲ့ဆိုင်းငံ့ပြစ်ဒဏ်ချမှတ်ထားတာဖြစ်ပါတယ်။အာယုံကျော်ကိုထိခိုက်စေတဲ့ဓာတုပစ္စည်းနဲ့စိတ်ခက်ခံရလို့တီကောင်ပေါင်းလဲဖြစ်ပြီးဂျာမနီနိုင်ငံမှာဆိတ်ကုနေတဲ့အချိန်နဗာကြီးကသူ့ဘက်မှာရှိတယ်လဲဆိုတာကိုအချင်းထောင်အာဏာပိုင်တွေကိုအတိပေးဖို့ပြက်ကွက်လို့ခံဝင်ကြတိချိုးပေါက်တယ်ဆိုပြီးတရားရုံးကအခုလိုဆွဲချက်တင်ခဲ့တာဖြစ်ပါတယ်။အဲ့ဒီဆွဲချက်နဲ့အခုလိုထောင်ဒဏ်ချမှတ်လိုက်တာလည်းဖြစ်ပါတယ
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရဲမင်းချွန်းတို့ကတင်ပြပေးကြတာပါခင်ဗျာ။ဒီအမေရိကန်တန်ခါနေဗုဒ္ဓနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာနဲ့ဆက်နွယ်တဲ့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်တင်ပြပေးသွားပါမယ်ခင်ဗျာ။ပထမဆုံးတော့မြန်မာနိုင်ငံကခေါင်းဆောင်တွေကိုဖမ်းဆီးလိုက်တဲ့အပေါ်အမေရိကန်နိုင်ငံကြီးဌာနကစစ်အာဏာသိမ်းမှုအဖြစ်သတ်မှတ်လိုက်တဲ့အကြောင်းကိုနှာစင်ကြားရပါမယ်။မြန်မာနိုင်ငံမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့စစ်တပ်ကနေအရသာအစိုးရထိပ်ပိုင်ခေါင်းဆောင်တွေကိုဖေဖော်ဝါရီလ၁ရက်နေ့ကရာထူးကနေဖယ်ရှားခဲ့တဲ့လို့ရက်ကိုစစ်အာဏာသိမ်းမှုအဖြစ်သတ်မှတ်ကြောင်းအမေရိကန်အစိုးရကဧပြီလ၂ရက်နေ့ကကြေညာခဲ့ပြီးနောက်ဆက်တွဲစစ်ပွားရေးပိတ်ဆို့မှုတွေချမှတ်ဖို့ပြင်ဆင်နေတယ်လို့လည်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ကပြောကြားခဲ့ပါတယ်။အပြည့်အစုံကိုတော့မတ်အကျဉ်းနိုင်ကတင်ပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုအဖြစ်အမေရိကန်အစိုးရကတရားဝင်သတ်မှတ်ကြောင်းကြေညာချက်နဲ့ပတ်သက်လို့အင်္ဂါနေ့ကအမေရိကန်နိုင်ငံသားရေးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရ Net Price ကအခုလိုပြောကြားခဲ့ပါတယ
် After a review of all the facts we have assessed that the Burmese military's actions on February 1st
အချက်အလက်ကိုပြန်လည်သုံးသပ်ပြီးရင်နောက် February 1ရက်နေ့ကမြန်မာစစ်တပ်ကနေရွေးကောက်တင်မြှောက်ထားတဲ့အစိုးရထိပ်ပိုင်းခေါင်းဆောင်တွေကိုရာထူးကနေဖယ်ရှားလိုက်တဲ့လုပ်ရက်ကိုဆက်အာဏာသိမ်းမှုအဖြစ်ကျွန်တော်တို့အကဲဖြတ်ခဲ့ပါတယ်လို့ပြောသွားတာပါ။သမ္မတဘိုင်ဒန်နဲ့နိုင်ငံသားဝင်ကြီး Lincoln တို့ပြောခဲ့တဲ့အတိုင်းပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အရက်ဖက်လူမှုအဖွဲ့အစည်းခေါင်းဆောင်တွေအပါအဝင်အရက်ဖက်အစိုးရခေါင်းဆောင်တွေကိုမြန်မာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားတာကိုအမေရိကန်ပြည်ထောင်စုအနေနဲ့အလွန်စိုးရိမ်မခင်ဖြစ်ကြောင်းလဲ Net Price ကပြောပါတယ်။ဒါ့အပြင်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဖျက်လို့ဖျက်ဆီးလုပ်သူတွေအနေနဲ့တာဝန်ခံမှုရှိစေရေးအမေရိကန်အစိုးရအနေနဲ့တိုးမြှင့်ဆောင်ရွက်သွားမယ်လို့အခုလိုပြောပါတယ်။
The United States will continue to work closely with our partners throughout
the region. မြန်မာနိုင်ငံမှာဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးလေးစားလိုက်နာမှုရှိအောင်အမေရိကန်ပြည်ထောင်စုအနေနဲ့ဒေသရင်းနဲ့ကမ္ဘာတဝန်းမှာရှိတဲ့လုပ်ဖော်ကိုင်ဖက်တွေနဲ့ညီညီကပ်ကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုဖျက်ဆီးမှုအတွက်တာဝန်ရှိသူတွေအနေနဲ့တာဝန်ခံမှုရှိစေရေးတိုးမြှင့်ဆောင်ရွက်သွားမှာဖြစ်တယ်လို့ပြောသွားတာပါဆရာနာသိမှုအဖြစ်တရားဝင်တက်မှတ်လိုက်တဲ့နောက်ဆက်တွဲအဖြစ်အရင်ကတည်းကရှိထားတဲ့မြန်မာအပေါ်စီးပွားရေးအရာပိတ်ဆို့မှုတွေကိုထပ်တိုးပြီးလှုပ်ဆောင်သွားဖို့ရှိနေတယ်လို့လည်း Net Price ကခုလိုပြောကြားခဲ့ပါတယ
်And that is why the assessment of all
အခုလိုကျွန်တော်တို့မူဝါဒအရာတက်မှတ်ပြဋ္ဌာန်းလိုက်ပြီးတဲ့နောက်စီးပွားရေးအရာပိတ်ဆို့မှုအလားအလာတွေအပါအဝင်အခြားစီစဉ်တွေကိုဆက်လက်ဆောင်ရွက်သွားဖို့ရှိပါတယ်လို့ပြောသွားတာပါအလားတူမြန်မာနိုင်ငံမှာဆရာနာသိမှုဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့တနင်္လာနေ့ကသမ္မတဂျိုးဘိုင်ဒန်နဲ့နိုင်ငံသားရေးဝန်ကြီးလင်ကန်တို့နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်အထက်လွှတ်တော်လူနည်းစုခေါင်းဆောင် Republican အမတ် Mitch McConnell ကလည်းဒီမိုကရေစီကိုတိုက်ခိုက်တဲ့မြန်မာစစ်တပ်အနေနဲ့ကြီးမားတဲ့ပေးဆက်မှုဖြစ်စေဖို့အမေရိကန်အစိုးရကဆောင်ရွက်လိမ့်မယ်လို့မျှော်လင့်ကြောင်းအင်္ဂါနေ့ကအထက်လွှတ်တော်အစည်းအဝေးမှာအခုလိုပြောသွားပါတယ
် The world is watching. I hope and expect the United States will quickly make the obvious legal determination that this is a military coup.
ကမ္ဘာကြီးကစောင့်ကြည့်နေပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဒါဟာစစ်တပ်အာဏာသိမ်းမှုအဖြစ်ထင်ရှားတဲ့တရားဝင်ဆုံးဖြတ်ချက်ကိုမြန်မြန်ဆန်ဆန်ချမှတ်ဖို့ကျွန်တော်အနေနဲ့မျှော်လင့်ပါတယ်အခုလိုဒီမိုကရေစီစနစ်ကိုတိုက်ခိုက်တဲ့လုပ်ရက်အတွက်စစ်တပ်အပေါ်ကြီးမားတဲ့ပိတ်ဆို့အရေးယူမှုတွေကိုချမှတ်လိမ့်မယ်လို့မျှော်လင့်ကြောင်းပြောသွားတာပါမြန်မာနိုင်ငံမှာဆီယနာသိမ်းမှုအဖြစ်အမေရိကန်အစိုးရကတရားဝင်တက်မှတ်လိုက်ပေမဲ့လူသားချင်းစာနာမှုအကူအညီပံ့ပိုးမှုတွေကိုတော့ရပ်ဆိုင်းမှာမဟုတ်ဘူးလို့နိုင်ငံသားရေးဌာနအစိုးရအရာရှိတဦးကပြောကြားခဲ့ပါတယ်။မြန်မာစစ်တပ်အာဏာသိမ်းမှုအပေါ်အမေရိကန်အစိုးရကချမှတ်မဲ့မူဝါဒနဲ့ပတ်သက်လို့အင်္ဂါနေ့ညနေပိုင်းမှာအမေရိကန်နိုင်ငံသားရေးဌာနမှအဲ့ဒီအစိုးရအရာရှိကနေတီးတန့်ဗီဒီယိုကွန်ဖရင့်သတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။ဒါ့အပြင်ရိုဟင်ဂျာဒုက္ခသည်တွေအပေါ်အမေရိကန်ကပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေကိုဆက်လက်ထောက်ပံ့သွားမှာဖြစ်တယ်လို့ဆိုပါတယ်မြန်မာစစ်ကောင်ဆောင်ပိုင်းတဦးချင်းစီကိုအရင်ကတည်းကအမေရိကန်ကနေပြစ်မှတ်ထားအရေးယူထားတယ်လို့မြန်မာစစ်တပ်ရဲ့လူခွင့်ရေးမှတ်တမ်းတွေကြောင့်စစ်ရေးကူညီတွေကိုလည်းကန့်သက်ထားတယ်လို့အဲ့ဒီအမည်မဖော်လိုတဲ့အရာရှိကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်လက်ရှိအမေရိကန်အနေနဲ့မြန်မာစစ်တပ်ကို institution အဖွဲ့အစည်းတရအနေနဲ့ဓာတ်ရိုက်အကျိုးဖြစ်စေမဲ့နိုင်ငံသားအကူအညီပေးရေးအစီအစဉ်မရှိကြောင်းလည်းသူကပြောဆိုခဲ့ပါတယ်ဒါပေမဲ့ဆီယနာသိမှုကိုတုံ့ပြန်အရေးယူမှုတွေတဲ့စစ်တပ်ဒါမှမဟုတ်အစ်စ်နစ်အရာရှိတွေကိုတွဲဝိုက်အကျိုးရှိစေမယ်ဘဲအစီအစဉ်ကိုမဆိုအမေရိကန်အစိုးရကထဲသွင်းစဉ်းစားမှဖြစ်တယ်လို့အဲ့ဒီအမည်မဖော်လိုတဲ့အစ်စ်နစ်အရာရှိကပြောကြားခဲ့ပါတယ်ရှင်
။မအင်ဂျင်နိုင်တင်ပြပေးခဲ့တာပါခနာ။ခုဆက်ပြီးတော့ဒီစစ်တပ်ကအာဏာသိမ်းတာနဲ့ပတ်သက်ဆက်နွယ်နေတဲ့စစ်တပ်မြင်းမြန်ချက်တွေကိုတင်ပြပေးပါဦးမယ်။အရတန်းအစိုးရခေါင်းဆောင်တွေကိုဖမ်းပြီးတပ်မတော်ကနိုင်ငံအာဏာရယူခဲ့တဲ့ဖြစ်ရဟာနှစ်ဖက်အကြားအလုပ်သဘောဆက်ဆံရေးတရမထူထောင်နိုင်ခဲ့တာကြောင့်လို့2020ရွေးကောက်ပွဲမှာပါတီသစ်ထူထောင်ပြီးရွေးကောက်ပွဲဝင်ခဲ့တဲ့ဒေါက်တာတက်တက်ခိုင်ကသုံးသပ်ပါတယ်။ဆီအာနာတိမ်မှုအပေါ်ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌဒေါက်တာတက်တက်ခိုင်ရဲ့သဘောထားဘယ်လိုရှိပါသလဲ။မှတ်သိငီထိုက်ကဆက်ပြီးမေးမြန်းထားပါရခင်ဗျ။မင
်္ဂလာပါရှင့်ဒေါက်တာတက်တက်ခိုင်။
မင်္ဂလာပါမသိကြီ
းဟုတ်ကဲ့အဲ့တော့အခုဒီတက်မတော်ကတနည်းအာဏာယူလိုက်တဲ့အပေါ်မှာအဲဒေါက်တာသက်သက်ခိုင်အရင်နဲ့သဘောတူတယ်သဘောမတူဘူးဆိုပြီးတော့များဟိုပြက်ပြက်သားသားမှတ်ချက်မျိုးပေးနိုင်မှာတလားရှင
့်ဟိုဘသူမှတော့လေဟိုတက်မတော်ကနေအာဏာသိမ်းတာဟိုတော့ဘယ်နိုင်ငံသားမှတော့သဘောတူတာမဟုတ်ဘူးပေါ့နော်အဲသို့တော်လည်းဘာကြောင့်ဖြစ်ခဲ့ရတာလဲဆိုတာတွေကျွန်တော်တို့ဟိုပြန်ပြီးတော့မှအသုံးသတ်ဖို့လိုတာပေါ့နော်ဘာကျွန်တော်ရှင်းတာတော့ဟိုတက်မတော်လဲပေါ့နော်ပြီးခဲ့တဲ့9နှစ်တုန်းကတက်မတော်လဲဟိုတော်တော်လေးကိုပြည်သူလူထုကနေပြီးတော့မှ Facebook တွေပါဟိုဟာပေါ့နော်အမုန်းစကားတွေပြောပြီးတော့တော်တော်လေးပြောခံရတဲ့အခါကျတော့တက်မတော်ကလည်းဟိုအာဏာသိမ်းခြင်းမှမဟုတ်ဘူးလို့တောင်ကျွန်မထင်ပါတယ်ရှင်။ဘယ်သူမဆိုပြည်သူလူထုချစ်ခင်ယုံကြည်တဲ့ချစ်ခင်ယုံကြည်တဲ့တက်မတော်ပဲဖြစ်ချင်ပါပဲလေ။အဲဆိုတော့အာဏာသိမ်းခြင်းမှမဟုတ်ဘူးဒါပေမဲ့အဲဒီနေ့ဒီအချိန်မှာတော့အာဏာသိမ်းတဲ့ဖြစ်ဖြစ်သွားတယ်ပေါ့နော်ဒါကတော့ဟိုမလိုလားအပ်တဲ့အခြေအနေတစ်ခုကိုစိုက်ရောက်သွားတယ်လို့ကျွန်မသုံးသပ်ပါတယ်ရှင်
ဟုတ်ကဲ့အဲ့တော့ဒီလောက်အခြေအနေပေါ့နော်ဒါတက်မတော်ကအာဏာရယူတဲ့အခြေအနေမျိုးချင်း ဘာကြောင့်ရောက်လာရတယ်လို့ဒေါက်တာတက်တက်ခိုင်ရှုမြင်ပါတယ်ရှင
်။ဟိုအဓိကတော့ဒီလိုပေါ့ရှင်။ဟိုကျမတို့ဟိုမြန်မာနိုင်ငံကဒီအစ်စ်အာနာရှင်အောက်မှာနေခဲ့ရတယ်အဲပြီးလို့ရှိရင်လူမှုစီးပွားဖွံ့ဖြိုးတိုးတက်ခြင်းနဲ့အကန့်အသတ်တွေနဲ့ပဲရှိခဲ့ပြီးတော့မှဒီဆင်းရဲမွဲတေမှုတွေလည်းရှိတော့ပြည်သူလူထုတွေကနေပြီးတော့မှယဟန်ရှင်လူပြည်သူအပေါင်းကနေပြီးတော့မှဒီမိုကရေစီနဲ့သွားကျင်တယ်ဆိုတာနောက်တိုင်းရင်းသားတွေကလည်းဖက်ဒရယ်နဲ့သွားကျင်တယ်ဆိုတာဒါပြည်သူလူထုရဲ့စံတာဖြစ်တယ်ပေါ့နော
်
အဲဆိုလို့ရှိရင်ဒီပြည်သူလူထုရဲ့စံတာအတွက်ကိုဒီစစ်အာဏာရှင်ကနေပြီးတော့မှတကယ်ချင်းချင်းချက်ချင်းဒီမိုကရေစီသွားဖို့အတွက်ကိုဟိုဒီဟာဟိုပါ2008ဖွဲ့စည်းပုံနဲ့ကျမတို့စပြီးတော့มาတာထွက်တာပေါ့เนา
ะ
တာထွက်တဲ့ခါကျတော့ခုနစစ်အာဏာရှင်စနစ်ကနေဂျင်းပြည့်ချက်ပြည့်ဒီမိုကရေစီထိသွားဖို့ဆိုလို့ရှင်ဂျာမှာအသွင်ကူးပြောင်းတဲ့ကာလအတွက်2008ဖွဲ့စည်းပုံနဲ့စပြီးထွက်တာပေါ့เนา
ะ
ထွက်တဲ့အချိန်မှာထွက်တဲ့အချိန်မှာဘာပဲပြောဟိုဒီ2008ဖွဲ့စည်းပုံကတော့ဒီမိုကရေစီတရားရဂိုင်လုံးပေးထားတာမဟုတ်သေးဘူးပေါ့เนา
ะ
သို့တော်လည်းအ ਨੇ ဆုံးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တွေရှိပြီးနိုင်ငံရေးပါတီတွေဒီမှတ်ပုံတင်လို့ရတယ်ပြည်ရွေးကောက်ပွဲတွေရှိလာတယ်နောက်ရွေးကောက်ခံကိုယ်စားလှယ်တွေရှိလာတယ်ပြည်သူရွေးချယ်တဲ့ပြည်သူအစိုးရတွေတက်လာတယ်ပေါ့နော်ဒါတွေက2008ဖွဲ့စည်းပုံရဲ့ပေးစားချက်ထဲကနေကောင်းတဲ့ချက်ကြီးပေါ့ရှင်တပြိုင်နက်တည်းမှာလည်း2008ဖွဲ့စည်းပုံပြင်ရန်နေလည်းအများကြီးရှိတာပေါ့နော
်
အဲ့လိုပြင်ဖို့အတွက်ကတော့အဓိကချက်ကတော့ဗာလဲဆိုလို့ရှိရင်တမရောကနေပြီးတော့မှနိုင်ငံရေးတွေကနေထွက်ခွာဖို့လို့အတွက်ဒါပြည်သူလူထုကစံသရှိတာပေါ့အဲ့ကြတော့တမရောကိုယ်တိုင်ကလည်းဟိုပြည်သူလူထုဟိုပါပေါ့နော်ပြည်သူလူထုချစ်ခင်မြတ်လို့ရယုံကြည်တဲ့တမတော်ဖြစ်ချင်ပါပဲဆိုတော့ကျမတို့ကဘာလုပ်တင်လဲဆိုလို့ရှိရင်ဟိုပါပေါ့ရှင်ဒီတမတော်ကိုဂုံတိတ်ခါရှိရှိနဲ့နိုင်ငံရေးတွေကနေထွက်သွားနိုင်အောင်ဝိုင်းနှီးကူညီတဲ့လို့ကျမထင်တာပေါ့နော်ဟိုဒီနေ့ဒီအချိန်မှာတော့ဒီတမတော်ကနေတနစ်အာဏာရယူလိုက်ရတဲ့အချိန်နေရတော့အဓိကနောက်ခံအကြောင်းတရားကတော့ဟိုအာဃာတတရားတွေရှိနေကြသေးတယ်လို့ကျွန်မထင်တယ်ပေါ့နော်
အဲ့တော့ဒီ NLD အစိုးရဟာဆိုလို့ရှိရင်ဒါလူမှုထောက်ခံမှုကဒါအပြည့်အဝရတယ်ဆိုတဲ့အနေအထားမှာရှိပါတယ်ဆိုတော့ဒီလူမှုထောက်ခံမှုရတဲ့အနေအထားမှာဒီရက်ဖက်စစ်ဖက်ဆက်ဆံရေးဆိုတဲ့ဟာကိုဒီပြီးခဲ့တဲ့9နှစ်ကြာကာလအတွင်းပေါ့နော်ဟိုဘလောက်တည်ဆောက်နိုင်ခဲ့ပါသလဲ
အကျွန်မမြင်တာတော့မတိဆောက်ခဲ့နိုင်ဘူးရှင်။ဟောပေါ့၃နေရာရှိတာပေါ့နော်။အဲနံပါတ်၁ကပါလဲဆိုလို့ရှိရင်ဒီငင်းချမ်းရေးဆွေးနွေးပွဲတွေမှာတကယ်တမ်းဆိုလို့ရှိရင်ဒါပြည်သူကရွေးကောက်လိုက်တဲ့အစိုးရပြည်သူအစိုးရလို့ပြောလို့ရှိရင်တမတော်ဒီလဲငါတို့အစိုးရရဲ့တမတော်ဖြစ်တယ်။အစိုးရရဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်ပေါ့နော်။ပြီးလို့ရှိရင်တပ်နဲ့အစိုးရနဲ့ကညှိနှိုင်းပြီးလို့ရှိရင်တပ်နဲ့အစိုးရနဲ့ပေါင်းပြီးတော့မှဟိုတိုင်းရင်းသားလက်နက်တိုင်းတွေနဲ့ညှိနှိုင်းရမှာပေါ့နော်အဲ့ဒီငြိမ်းချမ်းရေးဖြစ်စဉ်မှာလဲဟိုတပ်နဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်မှုဟိုနည်းတယ်လို့ကျွန်မကတော့အပြင်ကနေမြင်တယ်ပေါ့နော
်
ပြီးလို့ရှိရင်လွတ်တော်တွင်ပေါ့နော်လွတ်တော်တွင်မှာလဲလွတ်တော်တွင်မှာလဲဟိုတပ်နဲ့ဒီဟိုပေါ့ရှင်အရတားဟိုဟုတ်ပါတော့ရွေးကောက်ခံကိုယ်စားလှယ်တွေနဲ့ကြားထဲမှာပို့တိုက်မှုတွေခဏခဏဖြစ်တာပေါ့နော
်
အဓိကတော့အခြေခံဥပဒေပြင်ဆင်ရေးကိစ္စတွေဘာတွေမှာဆိုလို့ရှိရင်တော်တော်လေးမချောမွေ့ပဲနဲ့ရလတ်လည်းမထွက်ခဲ့ဘူးပေါ့နော
်
အဲ့ဒါရှိတယ်နောက်တစ်ခုကတော့အစိုးရထဲမှာပေါ့ရှင်ဒီအစိုးရထဲမှာလည်းအဲ့လိုကာလုံနေပါတွေခေါ်တာတို့ဘာတို့ပေါ့နော်ဆို NLD ဘက်ကတော့ကာလုံကိုမခေါ်ဖို့ကိုစိတ်ပိုင်းဖြတ်ထားတဲ့သဘောပေါ့နော်တကယ်တမ်းကျွန်မမြင်တာတော့ဒါအရက်ဖက်စစ်ဖက်ဆက်ဆံရေးအတွက်ကိုအဲ့ဒါရန်တရားတစ်ခုဖြစ်တယ်ပေါ့နော်ဒီကာကွယ်ရေးနဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီဆိုတာပေါ့လေအဓိကတော့အပြန်အလှန်အတိအမှတ်ပြုပြီးတော့အပြန်အလှန်လေးစားမှုကိုနဲ့ဒီလုပ်ငန်းကွင်ဆက်ဆံရေးပေါ့နော်အလုပ်သဘောဆက်ဆံရေးမတိဆောက်ခဲ့နိုင်ဘူးပေါ့နော်ပြီးခဲ့တဲ့9နှစ်က
ခုနကဒီဒေါက်တာတက်တက်ခိုင်ပြောသလိုပဲ NLD ဟာစစ်ဖက်အရက်ဖက်ဆက်ဆံရေးကိုဒါထိထိရောက်ရောက်ပေါ့နော်မလုံနိုင်ခဲ့ဘူးဆိုပေမဲ့ဒီနိုင်ငံတကာနယ်ပယ်မှာဆိုလို့ရှိရင်ရခိုင်ရေးကိစ္စနောက်တစ်ခါဒီပြည်တွင်းစစ်တင်နဲ့ပတ်သက်ပြီးဒေါက်အောင်ဆန်းစုကြည်ဟာဆိုလို့ရှိရင်စစ်တပ်အပေါ်မှာမဝေဖန်ဘူးဆိုပြီးတော့စစ်တပ်နဲ့ဟိုပို့ပြီးတော့စစ်တပ်နဲ့ပို့ပြီးတော့စစ်တပ်ဘက်ကရက်တည်တယ်ဆိုတဲ့သဘောမျိုးဝေဖန်မှုတွေလည်းရှိပါတယ်ဆိုတော့ဟိုလက်တွေ့အဖြစ်လဲဒါစစ်တပ်နဲ့မပြေလည်နေဘူးနိုင်ငံတကာမျက်နှာစာမှာလည်းဒါစစ်တပ်နဲ့တိတ်ပြီးတော့စစ်တပ်ဘက်ကပါနေတယ်ဆိုပြီးတော့လည်းဝေဖန်ခံရတယ်ဆိုတဲ့အခြေအနေမျိုးဖြစ်နေတော့ဒီအခြေအနေမျိုးကအစ်စ်အမှန်ပေါ့နော်ဒေါ်သက်သက်ခိုင်တို့ဘလို့များမြင်ပါလဲရှင
်အာဒီစုအနေနဲ့ပြည်သူလူထုရဲ့အကြိုက်ကိုဟိုပြည်သူလူထုရဲ့စံတာအတိုင်းဟိုလောက်ရတာလို့ထင်တယ်လေဒါပေမဲ့နိုင်ငံတကာကတော့ဘလို့ထင်လဲဆိုရင်တပ်ကို ဟိုကာစီကာစီလုတ်ပေးတယ်လို့ထင်ကောင်းချင်မှာပေါ့နော်။ဒါတကယ်တမ်းကျတော့တတ်နဲ့ရက်ဖက်စစ်ဖက်ဆက်ဆံရေးကတော်တော်လေးပြီးခဲ့တဲ့9နှစ်မှာယိုယွင်းသွားတယ်ပေါ့နော်။ယိုယွင်းတာခုနကကျမပြောတာအစိုးရထဲမှာလည်း3နေရာရှိတယ်လို့ပြည်သူထဲမှာလည်း Facebook တွေပေါ်မှာကြည့်လိုက်လို့ရှိရင်စိတ်မကောင်းစရာကဒီတတ်နဲ့ပြည်သူနဲ့စိတ်ဝန်းကွဲနေတာပေါ့နော်။ဆိုလို့ရှိရင်အနီမဟုတ်တဲ့လူတိုင်းကိုအစိမ်းလို့သတ်မှတ်တယ်။အစိမ်းမဟုတ်တဲ့လူတိုင်းကအနီဖြစ်တယ်။အနီနဲ့အစိမ်းပဲရှိတယ်ဆိုပြီးတော့မှဒီတိတ်ကုံမတူဒီပြည်သူလူထုကြားထဲမှာအဲကြောင်ကြီးရှိနေတာပေါ့နော်။ပြည်သူလူထုအချင်းချင်းချစ်ခင်ရင်းနှီးမှုမရှိဘဲနဲ့အပြန်လာဟိုအမုန်းစကားတွေနဲ့အပြန်လာထိုးနဲ့တိုက်ခိုက်နေကြတာဒါတွေကတွေ့ရတယ်ပေါ့
။ဟုတ်ကဲ့ပါရှင်။ပြည်သူရှေ့ဆောင်ပါတီဥက္ကဋ္ဌဒေါက်တာသက်သက်ခိုင်အထူးပဲကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါရှင်
။မတ်တင်ဂီတိုက်ဆက်တော်မြန်မြန်တင်ပြခဲ့တာပါခင်ဗျာ။ View American တန်ခါနေဗုဒ္ဓနဲ့မနဲ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။စစ်တပ်ရဲ့အာဏာသိမ်းလိုက်တဲ့နောက်ဆက်တွဲပြည်ရင်းပြပတုံ့ပြန်မှုတွေအပေါ်နိုင်ငံရေးလှစ်လာတုံ့တက်သူတွေကဘလို့အမြင်နေရှိနေကြပါသလဲ။နိုင်ငံရေးလှစ်လာတုံ့တက်သူဦးရထွန်းကို VOA မြန်မာပိုင်းသတင်းတောက်စုစုကဆက်သွယ်မေးမြန်းထားတာကိုနားဆင်နိုင်ပါခင်ဗျာ
။ဒီနေ့ဆိုလို့ရှိရင်ဒါဒီစစ်တပ်ကအာဏာသိမ်းလိုက်တာပေါ့နော်ဒုတိယမြောက်ရက်လို့လည်းပြောလို့ရမယ်ပေါ့။အဲ့တော့ဒီရက်မှာဆိုရင်ကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးဆွေးနွေးတဲ့အထိပေါ့နော်ဖြစ်လာရဲဆိုတော့ဒါဒီနိုင်ငံတကာကခီယာတွေကဆရာရှစ်ဆက်ပြီးတော့ကောဘလောက်အထိတွေ့လာရမယ်လို့ယူဆရတယ်ရှင်
။အဲနိုင်ငံတကာဖီအားတွေကတော့ခါတိုင်းလိုပေါ့စစ်အစိုးရခက်ကလိုပဲပေါ့နော်ဟိုတက်ကမျောလင့်ထားပြီးသားဖြစ်ပါလိမ့်မယ်။ဒီလုံခြုံရေးကောင်စီမှဒီပြင်းထန်တဲ့ပြစ်ဒဏ်ခတ်အရေးယူတာတွေကိုတော့တရုတ်တို့ရုရှားတို့ကနေပြီးတော့ဗီဒီယိုအာဏာသုံးပြီးတော့ကာကွယ်ပေးလိမ့်မယ်လို့အဲ့လိုမှန်းဆရပါတယ်ဗျ။
ဟိုအခုကလည်းဒါဖီအားတမျိုးလို့ပြောလို့ရမယ်ဆိုတော့လေရှေ့ဆက်ပြီးတော့ကောဆရာဒီနိုင်ငံတကာရဲ့ဖီအားတွေကကောဒီဆရာနာရှင်ကအုပ်ချုပ်တဲ့မြန်မာနိုင်ငံအပေါ်ကိုဘယ်လောက်ထိဆက်ပြီးတော့လေဟိုတက်ရောက်လာနိုင်မဲ့အလားအလာတွေကိုရှိလဲရှင်
။တက်မတော့အဖိုးကတော့ဒီဟာတွေကတိတ်ပြီးတော့ဟိုမထူးဆန်းတော့ဘူးလို့ပြောရမှာပေါ့နော်။ဘာကြောင့်လို့ဆိုတော့ဒီလိုကုလသမဂ္ဂတို့နိုင်ငံတကာဖွဲ့စည်းတွေပေါ့အထူးသဖြင့်တော့အနောက်အုပ်စုပေါ့နော်။အနောက်အုပ်စုရဲ့ဖီအားတွေကအရင်စစ်အစိုးရခေတ္တလျှောက်လုံးမှာတောက်လျှောက်ခံနေရတော့အတွေ့အကြုံကတော့တော်တော်လေးစုံသွားပြီပေါ့သူတို့ကအတွေ့အကြုံစုံသွားပြီဆိုတော့တမတော်ကအာဏာလွှဲပြောင်းယူတာမတိုင်ခင်မှာလဲဒီလိုချင်းချောက်မှုတွေဟိုရှိခဲ့တာပဲလေရှိခဲ့ပေမဲ့အဲ့ဒါဂီးမဆိုင်ဖက်နဲ့ဆက်ပြီးတော့သူတို့ဒါလှုပ်ရှားရှိတာဆက်လှုပ်သွားတယ်ဆိုတော့သူတို့အတွက်ကတော့ဟိုတိတ်ပြီးတော့စိုးရင်ပူပန်ကြောက်ကြမှုဖြစ်မယ်လို့တော့မထင်ဘူးသို့တော်လဲအဲကျွန်တော်တို့နိုင်ငံမှာ2008အခြေခံဥပဒေနဲ့2010ကနေပြီးတော့ပါတီစုံစနစ်နဲ့တက်လာတဲ့ဥသိမ်းစင်အစိုးရလက်ထက်ကစားပြီးတဖြည်းဖြည်းပွင့်လာတဲ့အခါမှာဒီနိုင်ငံသားယဉ်ကျေးမြုံနံမှုတွေပေါ့နော်အဲအဲ့ဒါတွေတဖြည်းဖြည်းဝင်လာတယ်နောက်အုပ်စုရောနောက်နိုင်ငံတကာဒီတန်တမာလောကမှာရောမြန်မာနိုင်ငံကိုလူတူဟိုဆက်ဆံလာကြတဲ့ဟာတွေကတဖြည်းဖြည်းဟိုအခုလိုအခြေအနေအောက်မှာတန်သွားနိုင်တာပေါ့နော်တန်သွားနိုင်တဲ့အခါကျတော့အခုကိုဗစ်ကာလရောဂါတွေပြင်းထန်နေတဲ့အတွက်ကြောင့်မလို့စီးပွားရေးတွေတုန်နှေးနေတဲ့အချိန်မှာတပူပေါ်နှစ်ပူဆင့်ဆိုသလိုမျိုးပေါ့နော်နိုင်ငံတကာဒီရင်းနှီးမြှုပ်နှံမှုတွေပြန်ထွက်သွားတာတို့ဒါမှမဟုတ်ထပ်မဝင်လာဖို့အတွက်ဟန်တားတာတို့ကြုံရနိုင်တဲ့အတွက်ကြောင့်မလို့တော့စိုးရင်ပူပန်မှုတွေရှိနိုင်ပါတယ်သို့တော်လည်းအဓိက investor ပေါ့နော်အဓိကရင်းနှီးမြှုပ်နှံသူဖြစ်တဲ့တရုတ်ကတော့ဒီထူးထူးခြားခြားပဲCOVID-19 ယောဂကာလဒီရင်းနှီးမြှုပ်နှံမှုတွေစဖို့ဆိုပြီးတော့သူကလာလာပြီးတော့တိုက်တွန်းတာပေါ့နော်တိုက်တွန်းတာနှစ်ကြိမ်လောက်ရှိပြီလို့ကျွန်တော်သတိထားမိတယ်ဆိုတော့ဒီအစ်စ်ဆိုးကအောက်မှာလဲဒီတရုတ်ကတော့ဆက်ပြီးတော့ဒီရင်းနှီးမြှုပ်နှံမှုတွေဆက်လုံနေလိမ့်အောင်မယ်လို့ကျွန်တော်ကအားစားကြည့်တာပေါ့နော်
ဒီစစ်တပ်ကနေပြီးတော့အာဏာသိမ်းပြီးချင်းမှာဖမ်းဆီးထားတဲ့ဒီအစိုးရအဖွဲ့ဝင်တွေကိုလည်းပေါ့နော်ဒီနေ့မှပြန်လှုပ်ပေးနေတာရှိတယ်။အဲ့တော့ဆရာဒီဟာကရောဒီနိုင်ငံတကာကဖိအားတွေကိုဒါအလျှော့ပေးတဲ့လက္ခဏာလိုများယူဆလို့ရမလားရှင်
။အဲအဲ့ဒါလို့တော့ကျွန်တော်မထင်ဘူးဗျ။သူတို့ကအရင်တုန်းကနေတော့မတူတော့ဘူးပေါ့နော်။အာဏာသိမ်းတယ်ဆိုတဲ့ဥစ္စာကဟိုပထမဆုံးကျွန်တော်တို့သတိပြုမိတာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အကျင့်ကနေပြီးတော့တက်ကနေပြီးဒီအာဏာသိမ်းလိုက်တာမျိုးမဟုတ်ဘူး။အဲ့လိုမျိုးအာဏာသိမ်းလိုက်တယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေပြတ်သွားမှာပေါ့နော်ပြတ်သွားပြီးလို့ရှိရင်နောက်တစ်ချိန်ဒီပါတီစုံဒီဒီမိုကရေစီစနစ်ကိုစဖို့ဆိုရင်ရွေးကောက်ဟိုပါပေါ့ဖွဲ့စည်းပုံအခြေခံဥပဒေအသစ်တစ်ခုဖြတ်ရှိဖို့လိုတယ်နော်အခုကအဲ့ဒါကိုမပြတ်စေချင်လို့မပြတ်အောင်လို့ तू ကဖွဲ့စည်းပုံအခြေခံဥပဒေနဲ့ညီအောင်အာဏာသိမ်းမှုကို तू ကညီအောင်စူးစမ်းတာပေါ့နော်အတတ်နိုင်ဆုံးညီအောင်စူးစမ်းတာပေါ့ ကျွန်တော်တို့ကာလွန်ခေါ်ပြီးတော့ရေးပေါ်ကျင်ညာတဲ့ကိစ္စတွေပါတယ်မှာတမနာကိုထိမ့်သိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာဒုတမနာကနေပြီးတော့ကာလွန်ခေါ်တဲ့ကိစ္စမှာเนาะကျွန်တော်တို့ဒီတမနာကိုထိမ့်သိမ်းတာတွေပါလို့ကတော့အခြေခံဥပဒေနဲ့မညီဘူးပေါ့เนาะမညီပြင်မဲ့လို့သူက ဒုတမနာကကာလွန်ခေါ်ပြီးတဲ့နောက်ပိုင်းမှာသူကအခြေခံဥပဒေပါပြဋ္ဌာန်းချက်နဲ့အညီပေါ့အာဏာကိုလွှဲပြောင်းပေးလိုက်တယ်ပေါ့ဆိုတော့ဟိုပြောချင်တာကဒီအခြေခံဥပဒေကိုသူတို့မဖျက်ချင်ဘူးเนาะအဲ့ဒီအောက်မှာပဲဒီအာဏာသုံးရလုံးကိုဟိုအုပ်ချုပ်ရေးအာဏာဥပဒေပြည်အာဏာနဲ့တရားစီရင်အာဏာသုံးရလုံးကိုတမန်တော်ကလက်လွှဲယူလိုက်တဲ့သဘောလို့နားလည်ရပါတယ်
အခုဆိုလို့ရှိရင်ဒီစစ်တပ်ကပေါ့နော်အာဏာသိမ်းလိုက်တဲ့လုပ်ရအပေါ်ကိုဒီစန့်ကျင်တဲ့လှုပ်ရှားမှုတွေကလည်းဒါလူမှုကွန်ရက်ပေါ်မှာတွေ့လာရရတယ်ပေါ့အဲ့တော့ဒီလိုမျိုးစစ်တပ်ဆန့်ကျင်ရင်အောင်ကြွားမှုတွေကရောဖြစ်လာနိုင်တဲ့အလားအလာတွေကဟိုဘယ်လောက်အထိဖြစ်လာနိုင်မယ်လို့တွေးမိလဲဆရာဟုတ်အဲ့ဒါတွေကတော့ဟိုမထိန်သိမ်းရင်ပေါ့နော်မထိန်သိမ်းရင်တော့တဖြည်းဖြည်းန
bido, chase bide, kajero, the Sanabiara, Lomasena, Sareha, Muribo, Erarigu, Matina, Lucien, or Shililong, Dongalu, what no, when I poesia, Sanabia, La Lucien, chase bido, the Baymouda, Lomasena, Aramuri, Chila Lucien, or Cameron in Tanya, Kalime. အခုအသုံးပြွင့်ရနေတဲ့ဥစ္စာလေးပဲပြောတော့ဒီမျက်စိတန်သွားမလဲမပြောတတ်ဘူးပေါ့နော်ဒါတွေရှိနေရင်တော့ဒီခုနပြောတဲ့ကိုယ့်ရဲ့ချိတ်ဆက်ပြီးတော့ဒီဒီဆန့်ကျင်ဆန္ဒပြတာဆန့်ကျင်တာနော်အဲ့ဒါတွေကတော့ကြီးထွားလာနိုင်တယ်ဘယ်လောက်အထိဖြစ်လာနိုင်တယ်လဲဆိုတာတော့ဟိုကျွန်တော်လည်းမပြောတတ်ဘူးပေါ့နော်
စစ်တပ်ကနေပြောလဲပြောထားတယ်ပေါ့ဒီမဲရီကိုပေါ့နော်သူတို့ပြန်စစ်ဆေးမယ်ပေါ့ပြီးတော့လို့ရှိရင်ရွေးကောက်ပွဲနောက်ကျင်ပြန်လုပ်ပြီးတော့နိုင်ရတဲ့သူကိုဒါကအနာလွှဲပြောင်းပေးရမယ်ဆိုတော့လေဒီစစ်တပ်ဘက်ကသဘောထားကရောဆရာဘယ်လောက်အထိမျှော်လင့်လို့ရမလဲရှင်ဟုတ်ကျွန်တော်အမြင်အရဆိုနည်းနည်းတော့များတာပေါ့နော်စစချင်းသူတို့မဲစင်းနေစစ်ချင်းနေဆိုပြီးတော့ရွေးကောက်ပွဲနေဆိုင်နဲ့
ဒီကနေ့ကျွန်တော်ဘယ်လိုလိုတွေတွေ့လို့ရှင်ဘယ်လိုလိုလုပ်ပေးမယ်နည်းရင်တာဝန်ရှိတဲ့လူတွေကိုအရေးယူမယ်နော်များရင်လဲတာဝန်ရှိတဲ့လူတွေကိုအရေးယူမယ်တို့တော့အဲ့ဒီနေရာတွေမှာကျွန်တော်ရွေးကောက်ပွဲပြန်လုပ်ပေးမယ်စတဲ့အားတွေကိုကြိုပြီးတော့ဟိနိုင်ပြီးတဲ့အခါကျတော့သဘောတူညီနိုင်ပြီးတော့အဲ့ဒီသဘောတူကျန်တဲ့အချက်လက်တွေထုတ်ပြန်ပေးရမှာစောစောကတည်းကအခုကအဲ့ဒါမလုပ်လိုက်တ Kajaro, to a cellar token bebo, sesebo, them, hold all. You got with Yan Lope, so there are. You got with commissing over, do a cat bay, or do the cho, table, a tiva, any tiva, do a yawla. As also, do like your gallo shin, you got with commissing, Polymian does an Obama, so a mumashi, Polymian does an a local shin, through a little ascent, down so they are, Jamashi, Rulu, General Mien.
ဒီမြန်မာပိုင်းတည်တင်းတာမဆုစုရန်ကုန်ကနေတည်င်းပြပို့ထားတာဖြစ်ပါလားခင်ဗျခုဆက်ပြီးတော့ NCA အပြည့်ရလက်မှတ်ထိုးထားတဲ့အဖွဲ့တွေရဲ့သဘောထားတွေကိုလည်းကြည့်အောင်ပါမြန်မာနိုင်ငံမှာတမတော်ကအာဏာသိမ်းလိုက်တာဟာနိုင်ငံရေးပြဿနာကိုအင်အားသုံးဖြည့်ရှင်တဲ့လုပ်ရအဖြစ်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကကန့်ကွက်လက်တဲ့အကြောင်းကိုတော့ကိုမိုးစောကတင်ပြပေးပါမယ်
NLG မြို့သားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရသားဆွေးဟောင်ဖယ်ရှားပြီးတမရောကအာဏာသိမ်းလိုက်တဲ့လုပ်ရဟာနိုင်ငံရေးပြဿနာကိုအင်အားသုံးဖြည့်ရှင်းတဲ့လုပ်ရအဖြစ် NCA အပြည့်အစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကကန့်ကွက်လိုက်တာပါတိုင်းဒေသလက်နက်ကိုင်စေဘွဲကPPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းရှင်ဦးဆောင်အဖွဲ့ရေးဘော်အစည်းအဝေးကျင်းပခဲ့ပြီးကန့်ကွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးခွန်အုပ်ကဗီအိုအေကိုပြောပါတယ်
ဒီအနာသိမှုကနိုင်ငံရေးတက်တနာကိုအင်အားသုံးပြီးတော့ဖြည့်ရှင်းတဲ့ပုံစံဖြစ်တော့ဒါကိုကျွန်တော်တို့ကတော့ကန့်ကွက်တဲ့အကြောင်းအရင်ပေါ့ဗျာပြီးတော့မှဖန်တာတဲ့ဒီကောင်းဆောင်အားလုံးကိုချွတ်ရမရှိတန်ဆုပ်ပေးပါเนาะနောက်ပြီးတော့နိုင်ငံရေးတက်တနာကိုနိုင်ငံရေးနည်းသူတွေမဟုတ်ငင်းညာနဲ့နည်းနဲ့ဖြည့်ရှင်းပေးပါအဲ့ဒီလိုပါ
နောက်ကျွန်တော်တို့တိုင်းပိုင်းအားသူတွေအားလုံးကိုနိုင်ကြလဲပဲသူအားလို့ရှိရင်ပြည်သူနဲ့အတူပေါင်းပြီးတော့ဒီအခုဖြစ်တဲ့အရေးကြီးမှာတပြိုင်အင်အားစုပြည်တွင်းနေတဲ့ပေါ့ဗျာကျွန်တော်လည်းကြိုးပမ်းမယ်
Leshi Pipo needed Pietanari, Pishin Boot, Kula Tambaga, a Bawin, Nanganaga, Taiwanga, Bawin Pishin Bogule, Taitunjan, Topian Chema, Popia Tabade. Shan Lenega and Pepite, RCSSka, Anna Tainago, Dilati and Nigabe, Kankwejan, Topian Tabade. Nangae Pietanari, Drisson Sunui, Pishabo, Taitunjan, RCSS, Pioi Sugun Shizu, Bumu Kansanga, Pio Bade.
ဒီအနေချက်အနေနဲ့ကြတော့အာနာတိုင်းတာဒီယုံကြည်မှုနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်တယ်ဆိုတဲ့အကြောင်းကိုတော့နံပါတ်2ချက်ကြတော့ဒီ
ကျဆိုင်ရာဖွဲ့စည်းအသီးသီးတိုက်ဆုံဆွေးနွေးဖို့တိုက်တွန်းတဲ့အချက်ပါဟုတ်ကဲ့ဒီမြူတာစီယုံ KNU ကလည်းအာနာတိန်နဲ့လောက်ရဟာမြန်မာနိုင်ငံဒီမိုကရေစီအတွင်ကူးပြောင်းရေးကိုထိခိုက်စေတယ်လို့အဖွဲ့ရဲ့အထွေထွေအတွင်းရင်းမှုဘရိုစောထားတို့မှုကပြောပါတယ်ဒီအာနာတိန်လိုက်တယ်ဆိုတဲ့ကိစ္စကတော့ကျွန်တော်တို့ဒီပြည်သူ့ဆွေးနွေးကူးပြောင်းရေးလုပ်ငန်းရှင်တို့ရောဟိုအကြီးအကျယ်
ူးဆိုတာလားဆိုတာမျိုးတော့ဖြစ်လာသေးပါတယ်
ကာယောဂကြောင့်စီးပွားရေးမှာစိန်ခေါ်မှုတွေကြုံတွေ့နေရတဲ့အချိန်မှာပဲစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ပြည်တွင်းပြည်ပဖိအားတွေကအကြက်ကျဲတွေပုံမဆိုးလာမှာစိုးရိမ်ရတယ်လို့လည်းပြောပါတယ်အစိုးရတံပေါ်နဲ့တိုင်းသိုင်းအင်အားစုတွေကြဆွေးနွေးနေတဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာလည်းထိခိုက်မှုတွေရှိလာနိုင်တယ်လို့ဘရိုဆောထာတို့မှကပြောပါတယ
်ဒေါက်တာဘက်ကသဘောထားရှိရှိလေးလေးကတော့သိဖို့လိုသေးတာပေါ့နော်ဥပမာတံပေါ်ကကွေးဦးကြီးချုပ်ဇုံကနေကျညာချက်တက်မီကောင်2021ဆိုရင်အပတ်စဉ်ကားမှာပါအစီအစဉ်ဘယ်သူချက်များတိုင်းဖြစ်နိုင်သမျှအလေးထားဆောင်ရပဲဆိုတော့အဲ့ဒီဟာဖြစ်နိုင်သမျှဆိုတဲ့စကားလုံးကတော့ဟိုကျွန်တော်ရှင်းလင်းအောင်လုပ်လို့တာပါနော်ဒီအခြေခံနဲ့ပတ်သက်လို့လောလောဆယ်တော့ကျွန်တော်ဟိုပြန်ကြမပြောလို့ပါဘူးဒါပေမဲ့ဟိုချိခိုက်မှုရှိတယ်ဆိုတာတော့သိကြတယ်ဒီဟာကိုဘယ်လိုတံပြီးတော့ခုရောက်ပြန်ဆိုတော့ကျွန်တော်ကပုံပြီးဆွေးနွေးလို့ပါတယ်အောင်
တမ်ရောကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်အမှတ်တင့်မြင့်ဆောင်2021မှာတော့တနိုင်ငံလုံးထောက်ရငင်းချမ်းရေးရရှိရေးအတွက်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုသဘောတူစာချုပ် NCA ပါသဘောတူညီချက်တွေအတိုင်းတက်နိုင်သမျှအလေးထားဆောင်ရွက်သွားမယ်လို့ဖော်ပြပါတယ်ပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ထောက်ရငင်းချမ်းရေးအတွက်ထုတ်ပြန်ချက်မှာလည်းငင်းချမ်းရေးဟာမဖြစ်မနေဆောင်ရွက်ရမယ့်လုပ်ငန်းစဉ်ဖြစ်တဲ့အတွက် NCA လက်မှတ်ထိုးအဖွဲ့တွေမထိုးသေးတဲ့အဖွဲ့တွေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေဆက်လက်ဆွေးနွေးနိုင်ဖို့အဖွဲ့ဝင်၄ဦးပါငင်းချမ်းရေးဆွေးနွေးမှုကော်မတီကိုအဖွဲ့ဝင်9ဦးထိတွေ့မြင့်ဖွဲ့စည်းကြောင်းတမတော်ကာကွယ်ရေးဦးစီးချုပ်ရုံးကကြေညာထားပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်ကိုမိုးစော်စူးစီးတင်ပြပေးကြပါခင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့တက်ကိုကန့်ကွက်တဲ့အနေနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေဆန္ဒပြခဲ့ကြတာကိုလည်းဆက်လက်တင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့ထိုင်းနိုင်ငံရောက်မြန်မာအလုပ်သမားတွေဘန်ကောက်မြို့ကကုလသမဂ္ဂရုံးရှိမှာဆန္ဒပြခဲ့ကြပါတယ်။အပြည့်အစုံကိုတော့မအေးအေးမာကအစူးစီးတင်ပြပေးထားပါပါခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးအစိုးရထိတ်တန်းခေါင်းဆောင်တွေကိုထိန်းသိမ်းထားတဲ့အပေါ်ကန့်ကွက်တဲ့အနေနဲ့မြန်မာလူသမားတွေဗန်ကောက်မြို့ကုလသမဂ္ဂရုံးရှိမှာစုဝေးဆန္ဒပြခဲ့ကြပြီးပြည်ထနာကိုဂျားဝင်ဖြည့်ရှင်းပေးဖို့တောင်းဆိုခဲ့ကြတယ်ဆိုပြီးထိုင်းနိုင်ငံအခြေစိုက် AAC လူသမားကွန်ရီအဖွဲ့ရဲ့ဒါရိုက်တာဦးခန့်ကြီးကပြောပြပါရယ်မြန်မာနိုင်ငံသားအများအပြားရှိရာမဟာဆိုင်အရက်ကဆန္ဒပြပွဲမှာပါဝင်တဲ့သူတွေကိုတော့ထိုင်းရနာပိုင်းတွေကတားမြစ်တာခံခဲ့ရတယ်ဆိုပြီးပြောပြပါရယ်
ဒီထိန်းလာတာက UN ရုပ်ရှင်မှာဒါထိန်းလာတယ်ဒါပေမဲ့ထပ်ပတ်ကတော့တာဒီကိုလိုက်ပြီးတော့ပြည်ယုံမှာခေါ်ပြီးတော့ထိန်းလာတာပေါ့နော်အခုပဲကြောပြန်ရောက်တယ်ကျွန်တော်တို့အရင်နေပြင်မထွက်ကြဘူးကျွန်တော်တို့ဘွဲပြည်စည်းပြင်လာတဲ့မာခင်ကတော့ပြည်ယုံမထွက်ပါနဲ့ဆိုပြီးတားတာပေါ့အဲ UN ရုပ်ရှင်ကတော့ဒီနေ့ရောက်ကြရတော့ရှိကြပါတော့တချီလူငယ်တွေပေါ့ဗျာဒီလိုထိုင်းမှာရှိတဲ့လူငယ်တွေစုပြီးတော့မှ net on နဲ့ချင်းပြီးသွားကြတယ်ပေါ့နေပေါင်းဆောင်လာကြတာပေါ့ဒါမာခင်တော့မပါဘူးအမှန်တကယ်ဆိုကျွန်တော်တို့ကိုယ်တိုင်လည်းမကြိုက်ဘူးလေဒီလိုအနာသိနေလို့ကကျွန်တော်တို့လုံးဝကျွန်တော်တို့ကိုယ်တိုင်လည်းရှုပ်ကြတယ်ကျွန်တော်လည်းမကြိုက်ဘူးလုံးဝမကြိုက်ဘူးမဟုတ်ဘူ
းမြန်မာနိုင်ငံမှာစစ်တပ်ကအနာသိလိုက်တဲ့လုပ်ရက်ကိုကန့်ကွက်တဲ့အနေနဲ့ယာကနန်းရှိတဲ့မြန်မာလူသမားတွေထိုင်းတက်ကြွလှူရှားသူတွေမနေ့တုန်းကလည်းဘန်ကောက်မြို့ကမြန်မာတိုင်ရုံးရှိမှာစုဝေးဆန္ဒပြခဲ့ကြတယ်လို့မဟာဆိုင်ပဇွန်ဈေးရှိမှာလည်းမြန်မာလူသမားတွေဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေကိုမနေ့ညပိုင်းကလုံခြုံရေးတပ်ဖွဲ့တွေလူစုခွဲဖို့ကြိုးစားရကနေရုံးရင်းစာခတ်မှုတွေဖြစ်ပွားခဲ့ပြီးရဲတပ်ဖွဲ့ဝင်တချို့ဒဏ်ရာရထားတယ်လို့ထိုင်းနိုင်ငံသားဆန္ဒပြသူ၃ဦးထက်မနည်းလဲဖမ်းဆီးခံခဲ့ရပါတယ်
ကိုဗစ်ကပ်ဘေးကာလမှာလူစုလူဝေးရှောင်ဖို့သတိပေးထားတဲ့အချိန်မှာပဲဆန္ဒပြပွဲတွေပေါ်ပေါက်နေတာကြောင့်ထိုင်းနိုင်ငံရဲ့ဥပဒေကိုလေးစားလိုက်နာဖို့ကိုလည်းထိုင်းရဲ့ချုပ်စူဝတ်ကျန်ရော့စုကဒီကနေ့ပဲသတိပေးခဲ့ပါတယ်။အော်ဟိုင်းဗီဒီယိုပါဒီကပိုင်ဒီကျော်စက်တယ်ထိုင်းဆိုရတာ အင်းနာချင်းမှာဖြစ်နေတဲ့နိုင်ငံရေးကိစ္စတွေမှာဝင်ရောက်ဆက်ဖက်တဲ့မူဝါဒမရှိပါဘူး။မနေ့ကအင်အားသုံးဖြည့်ရှင်းရတာကတော့ဆန္ဒပြဖို့အချိန်သတ်မှတ်ပေးထားတာကိုလူစုမခွဲတာကြောင့်ဖြစ်ပါတယ်။ပြီးတော့ကပ်ဘေးကာလအရေးပေါ်ချမှတ်ထားတဲ့ဥပဒေကိုလေးစားလိုက်နာဖို့လိုအပ်ပါတယ်။ထိုင်းနိုင်ငံသားတွေရောမြန်မာနိုင်ငံသားတွေပါလက်ရှိထိုင်းဆိုရသတ်မှတ်ထားတဲ့စီးနင်းစည်းကမ်းတွေကိုလ Jao, Tainan at Bawi, Nanya at Domia Ma, Yoshi Nijare, Bipa Yamma Nangan Gari, Gangwas and Abya, where he bobbled it up by a shin, Jamama E. Ma, Tainaman is a gun in the Rim People Nirava.
My E. Ma, the Rim People Garabakana, Prussian Okunas in Nijara got a few American Tanya Potuni Minakin, Tolinja de Chipane, a Kuro, a Passin, Tinsenija, Inga Nyazagawai, Pianle, Tolinja go Nasin Yavame, Kujo Dinga season Tinsepi Tabakana.
ตอนนี้สิตลอดติมองแต่ดีวีสุนิกันซีซั่นมาปาวินสุนิปีเรด้วยดูเวจิซุติมาเรเมงลาวะครับครับเด็กคุณแม่เมงลาวะอะคูจนเราสุนิเรเฉิงอ่ะตะเนนลาญาอเมริกันซันโนจิ6นาที40นาทีปาวินเจสรุปญมาซันโนจิสุยเนาะอิงกาเมเน6นาที15ปาวินเจปะเนาะสรุปเราสุนิราดิ အခုရှိနေတဲ့အခြေအတွင်းမှာဆရာတို့ကျွန်တော်တို့ရထားတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့ကျွန်တော်တို့ဆွေးနွေးကြရတယ်လို့ပြောလို့ရမှာပါဘယ်လိုဆိုပါလိမ့်ရှင်တွေက
ဒီစစ်စစ်လို့လှုပ်ရှားမှုမှာပါတယ်ထောင်ကုတ်90မှာလည်းပဲဟလာပလဲယာနေပြီးတော့ရုပ်ောက်ပွဲဝင်ခဲ့တယ်ဒီအချိန်တွေအကုန်လုံးကိုဖြတ်တန်းခဲ့တာဆိုတော့ဘမပြီမှာစစ်တပ်ကအာနာသိမ့်လိုက်ပြီးလို့ဆရာကြားလိုက်ရတဲ့အချိန်မှာဆရာရဲ့ပထမဦးဆုံးစိတ်ထဲမှာဖြစ်တဲ့တုံ့ပြန်ချက်ဘာပါလဲဆရာကြားတော့ဘယ်လိုပြအာနာသိမ့်တယ်လို့ပြောရအောင်ကျွန်တော်အချိန်ဆောင်ခဲ့ရသေးတယ်အချိ တော့တော့လေတိတ်နောက်မယ်ဆိုတဲ့တိတ်နိုင်တယ်ဆိုတဲ့တင်ကတော့လူငယ်တဲ့ရပ်ပိုင်းကကျွန်တော်တို့ရတာပေါ့နော်မနေ့ကလူငယ်တဲ့20လင်းနိုင်အတွင်းမှာပထမဦးဆုံးကျွန်တော်ခိုင်မာတယ်လို့ထောက်ကူပြုတဲ့တင်ကတော့တယ်လီဖုန်းတွေဖြတ်ပြီး နောက်ဆုံးမှာတော့ဟလာနိုင်ငံတကာတီဗီသတင်းကဖြစ်နိုင်သောအာနာသိန်းခြင်းဆိုပြီးသူကလာတယ်သူတို့ကဒါတော့အာနာသိန်းပြီလို့မပြောသေးဘူးပေါ့နော်အဲနောက်ဆုံးတစ်ဟလာ2020ဆိုတဲ့ဟာပေါ်လာတော့မှဖတ်ရတော့မှတရားဝင်အာနာသိန်းတယ်လို့ဟိုကြားတာပေါ့သို့တော်လည်းအဲ့တရားဝင်ဆိုတဲ့စကားလုံးမဖြစ်ခင်တည်းကကျွန်တော်ကြားလိုက်ရတဲ့တည်င်းမှာခံစားမှုကတော့ကျွန်တော်တို့ဘာမှဆိုးစကားမှပြုသူအပြစ်ဖြစ်သူအ
မအူဆုံးဖြစ်တဲ့ဟာဘာပါလဲဆရာ
ကျွန်တော်ကတော့စိုးစိုးတဲ့ကသိမ့်မယ်လို့ပြောနဲ့ထားတယ်ပေါ့နော်ဒါပေမဲ့ဟာဒါသိမ့်တာဒီတင်းနေကိုကြားလိုက်ရတဲ့အခါကျတော့ဆရာဝန်တွေပြောတာပဲသွားပြီးအတိရတယ်ပေါ့ဆရာကျွန်တော်တို့ဒီအချိန်မျိုးကိုကျွန်တော်တို့ပြောရင်မှလုံတော့မေးခဲ့ဘူးတဲ့ဖြစ်တယ်ဆရာဝန်တွေကပြဖြစ်တယ်သကလုံးနှလုံးပဲရှိတယ်ဘာလဲဆရာလို့ပြီး3 try ဒါပဲ
ဆရာဒီမှာဆရာဒီမှာအရင်ဆုံးဖြစ်လိုက်တာအဲ့ဒါပဲ
ဒီဇာလာမပြီးဘူးမိုက်လုံးကြီးတဲ့ဇာလာမားရေလူတော့ဝင်ပြီလားလို့ဆရာကြီးသခင်ဘတ်တော်ကလွတ်လပ်ရေးမရဘူးတိုက်ပွဲမှာ
တို့မှစီယုံစာနာမှာပေးခဲ့ဘူးတယ်နော်လူသက်ဝင်ဖို့မလုပ်ခဲ့တဲ့အပြင်ကိုကျွန်တော်ခွေးသက်ဝင်ဖို့ပဲလုပ်တယ်လို့ပြောအောင
်ဆရာတော်တစ်ဆွေပြီးခဲ့တဲ့ရက်တွေတုန်းကဟလာဒီစစ်ကောင်းဆောင်ပိုင်းနဲ့ဒီကတော့ဘူဂျုံမူကြီးမဲအောင်လိုင်းတို့အပိုင်းနဲ့ဒေါ်ဆန်းစုကြည်တို့အပိုင်းနဲ့ညှိကြတယ်ဆွေးနွေးကြဒါကျွန်တော်တို့အားလုံးဟိုတရင်ဝင်တင်မပြုတ်နိုင်တဲ့နီလန်းနေရာတွေကျွန်တော်သိထားပြီးသားညှိကြတယ်ဆွေးနွေးကြဆိုတာသိကြတယ်အဲ့ဒီသကဝိုင်းမှာထိုင်ပြီးတော့ညှိကြတာဆွေးနွေးကြတာကနေပြီးတော့ဘာကြောင့်အခုလောက်အထိအာနာသိမ့်နဲ့ဟလာတိုင်းပြည်ကိုကြောက်တွင်းနဲ့ရောက်တဲ့အဆင့်ထိဖြစ်သွားရတယ်လို့ဆရာတော်တို့ဆွေးပြီးပါတယ်ဆရာဘယ်လိုမြင်ပါလဲ
ဟုတ်ကဲ့အာကျွန်တော်တို့ပြီးခဲ့တဲ့1988ကနေနောက်ပိုင်း2010မတိုင်ခင်အတွင်းမှာအမြဲတမ်းပြောကြတယ်အထူးသဖြင့်နိုင်ငံတကာနဲ့တခါမြန်မာလူမျိုးသုံးသက်သူတွေကပြောကြတယ်တောအောင်ဆန်းစုကြည်အလွန်ကောင်းပါလေလျှော့ပြပါလားဆိုတဲ့ပြောဆိုမှုပေါ့နော်ကဲဒီတခါကိုအာနာသိန်းလောက်အောင်ဒီဖြစ်လောက်အောင်တောအောင်ဆန်းစုကြည်တော့မဟုတ် NLD ခေါင်းဆောင်ပိုင်းကလျှော့မပေးခဲ့ဘူးလားဆိုတဲ့
မလိုက်လျော်ဘူးလား
မိကွန်တခုဟုတ်ကဲ့မလိုက်လျော်ဘူးလားအဲ့ဒီမှာအခုနောက်ဆုံးအခုချိန်ထိကြားရသိရတဲ့သတင်းအရာဆိုရင် NLD ဘက်ကတဆွမ်းသလောက်လိုက်လျောမှုလုပ်ဖို့အစဉ်သင့်ရှိခဲ့တယ်။အဲ့ဒီအစဉ်သင့်ဆိုဒီမှာ2008ဖွဲ့စည်းပုံအောက်ကတက်ထားတဲ့အစိုးရ2008ဖွဲ့စည်းပုံအရရွေးချယ်ထားတဲ့ရွေးကောက်ပွဲရလက်ကန်ကြီးအခြေခံပြီးသူတို့ပြောပါလိမ့်မယ်။သို့တော်လည်းပဲအဲ့ဒီကနေကြော်ပြီးတော့ဘောင်သို့မဟုတ်ဥပဒေသို့မဟုတ်စီကံသို့မဟုတ်အစဉ်လာကိုကြော်ပြီးတော့တောင်းဆိုမှုတွေရှိခဲ့လို့သာလျင်ဒေါ်အောင်ဆန်းစုကြည်နဲ့အဲ့ဒီခေါင်းဆောင်မှုကလိုက်လျောတာမရှိဘဲနဲ့နောက်ဆုံးမှာတိုင်းပြည်ရဲ့အနာဂတ်အခုပေါ့နော်လက်ရှိပြစ်စုတ်ပါနဲ့အနာဂတ်ခါတကယ်ကံစိုးမုံမောင်ကြီးကိုကြပြင်းကြတဲ့အကြကိုဖြစ်သွားတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျဟုတ်ကဲ့
ဆရာတော်ဓမ္မန္တဆရာကျွန်တော်နားလဲပါတယ်ဆရာလည်းပြည်တွင်းနဲ့မပြတ်ဆရာမလည်းပြည်တွင်းဆက်သွယ်ရေးအားရှိပါတယ်ဆရာပြည်တွင်းဆရာမိတ်ဆွေတွေတင်ငင်းချင်းတွေဆိုတာလည်းပဲတာဝန်ကြီးတွေယူထားကြတဲ့လူတွေပါဆိုတော့အန်အေဒီကမလိုက်လျောတာလားဟာလားတက်ကဘာရင်းတောင်းလို့မလိုက်လျောနိုင်ရတာလေ။အဲ့ဒီကဘာကြောင့်မလိုက်လျောရလဲ။လူလူမနာအောင်လုပ်မယ်လို့တစ်လုံးပြောထားတဲ့ပါတီတစ်လုံးပြောထားတဲ့အစိုးရကအခုလိုမျိုးဖြစ်အောင်ဘာကြောင့်အန်အေဒီကမလိုက်လျောတာလဲဆရာ။ဘာရင်းတက်ကတောင်းလို့ဆရာပါတီ
။ဟိုဘယ်လိုကတော့ဟိုကျွန်တော်ဒီချက်ကြနေပေါ့နော်။ပို့ကြတယ်ပေါ့ဗျာ။ဒေါင်းဇော်နဲ့တံပရာကတင်းနေတယ်။ဘာတောင်းဆို
တာကျွန်တော်ဆရာတ
ော်။ဘာတောင်းဆိုတာလဲ
။တင်းဟို
။တောင်းဆိုတာမလိုက်ပြန်တော့လည်းမသိဘူးဗျာ။နော်။အဲ့တော့နောက်ပိုင်းမှာကျွန်တော်တို့ဒီဘိုးပြကြရေးရထုတ်တဲ့စာကိုကျွန်တော်တို့သွားပြီးတော့တွေ့ရတယ်အမျိုးဒီစာပေါ့နော်အဲ့ဒီမှာဘာတောင်းလဲဆိုရင်သူကတက်ကမရလက်တွေကိုပြန်ပြီးတော့စစ်ဆေးဖို့ပြီးရွေးကောက်ပွဲကော်မရှင်မှာတက်မတော်ကလူတွေကိုထည့်လို့အဲ့ဒီရွေးကောက်ပွဲကော်မရှင်အစ်စ်ကပဲမင်းစင်းတွေကိုပြန်စစ်ဖို့
ဒါဆရာရတဲ့ချက်လဲနော်ဆရာသိရတဲ့ချက်လဲ
ဟုတ်ကျွန်တော်ရတဲ့ချက်တဲ့ဆိုတာတက် NLD ရဲ့ဘိုးပြကြရေးကနေမှရေးထားတာကိုကျွန်တော်တို့
ဟုတ်ကဲ့
အဲ့တော့
ဟုတ်ကဲ့
ဆိုတော့ဒီဟာတွေကတော်တော်လိုက်ပြောဖို့တော်တော်ခက်တယ်ဒီတောင်းဆိုတဲ့သဘာဝပြောနေတဲ့သဘာဝပေါ့မဲခြင်းနဲ့မဲမဲ့တမာမှုကိုချိန်ပြီးပြောတယ်ဒါကတိကျပြတ်ပါလားနော်ဘာလို့လဲအခုမဲခြင်းလို့ပြောတဲ့ကိစ္စကိုလော်တယ်လေးနဲ့ဖြည့်ရှင်းလို့ရတယ်လူဆက်သားရှိတယ်ပြောတယ်ကောင်းပြီအနောက်နိုင်ငံတွေမယုံရင်မခွန်နဲ့အာရှကကဲငါနာကျွန်တော်စင်းပညာရှင် statistician တွေခေါ်လိုက်လို့ရတယ်သူတို့ပြောရတဲ့လူတွေတရားနေမှာကိုစားပြုနာတဲ့ sampling ကိုကျွန်တော်ယူလိုက်လို့ရတယ်နော် sampling ကိုယူလိုက်ပြီးတော့မှအဲ့ဒီ sampling မှာ live ပြီးမေးတာမရမရနဲ့မေးစရာမလိုဘူးခင်ဗျားနဲ့နေရာမှာမဲထည့်ခဲ့သလ
ား
မှန်ပါလေအဲ့ဒီအဖြေပေါ်မှာမူတည်ပြီးနိုင်ငံတကာကြားကနေမေးပါလိမ့်မယ်လွယ်လွယ်လေးဖြေရှင်းလို့ရနော်ဒါလုံးချင်တယ်ဆိုရင်ပေါ့အာနာသိမ့်ဖို့မဟုတ်ဘူးငါဒီရွေးလို့သားသား
အဲ့တော့အဲ့တော့ဆရာကျွန်တော်ဖြတ်မိမယ်တောင်းနာတွေကလွန်လို့မလိုက်လျောနိုင်တာလားတောင်းနာတွေကမလွန်ဘဲနဲ့တောင်းဆန်းစုကြည်တို့ကမလိုက်လျောတာလား
တောင်းနာတွေကဥပဒေပေါင်းအတွင်းထဲကလုံမယ်လို့ဆိုလို့ရှိရင်ဥပဒေပေါင်းမှာကြက်ကြိုက်ဖွံ့ဖြိုးရေးကမကျေနပ်တဲ့အကြောင်းကိုပြောလို့ရတယ်ဆွဆွဲလို့ရတယ်မဲတင်ကြီးပေါ်တောင်းဆိုလို့ရဘူးဟိုအဟောကြီးကောင်းတာကဒီဖြစ်စဉ်ကြီးတစ်ခုလုံးမှာတမတော်ခေါင်းဆောင်ကြီးကပဲပြောနေတယ်အဲ့တော့ကျွန်တော်တန်ရချီတာကဒါမျိုးတော့နိုင်တော့ငါတပရာလုပ်ပဲကွာဆိုတော့ရိုက်ချက်တစ်ခုများရှိပါဘူးဟိုလူတွေကလည်းအသာလေးလွတ်ပေးထားလိုက်တယ်မ เราไม่ได้ยินตู้เซ็งเนี่ยดูคำเองเราว่ายาลูกศิษย์วันนี้จะลงไปหมดแล้วก็ลงเงินดีเราตุยอะไรเนี่ยขณะจีไรลูกศิษย์เนาะถ้ากูก็มาอยู่ตามมุดคุ้มชีวิตเลยจ้ะปีนี้ตามมุดก็เว้ยมุ้ยจิ๋วก็เนาะเจ้าหนูเปลี่ยวเปลี่ยวชวนชวนนี้เนี่ยยงยงจีจีนี้เนี่ยไม่เป็นอะไรมาเปลี่ยวเลยอืมเอาเด็ดแล้วคำเนี่ยช่วงนี้ดูเลยแล้วคำเองเราเลยอามาตัวเปลี่ยวเลยเอาเด็ดเนาะที่ดูสนาอุ้ยชาไลน่าไม่รู้เลยเปลี่ยวเ ကိုကျိုးကိုရင်းကိုတာဂျီမန်ချက်ဂျီမန်ချက်ပါသလားအဲ့တော့ဆိုလို့ရှိရင်အကြောင်းချာနေတာကလွဲပြီးကျန်တာဘာမှမဖြစ်ဘူးဆိုတော့အခုတည်းကယူသားလို့ရပါတယ်ကျွန်တော်ခုနပြောသလိုပဲအဲဒီလိုထင်လို့ရှိရင်โอเคလွယ်လွယ်လေးအခုစာရင်းနေလဲရှိပြီလို့သူကပြောတယ်နာမည်ဒီပါပါမပေါ့ဗျာငယ်ချင်းထပ်ပြီးတော့ပြောတယ်ဟောနာမည်ပါရတယ်စတက်တစ်စစ်ဆိုင်နေဒီလိုရဆက်ရမှာတော့နိုင်ငံတကာအာရှကလူတွေပဲခေ
ဒီကိစ္စကဆရာပြောသလိုရှင်းမယ်ဆိုရင်အလွယ်တကူရှင်းလို့ရတဲ့ကိစ္စဒီလိုရတယ်ကြာမဲစင်းမာတဲ့ကိစ္စပဲဖြစ်ဖြစ်ဟလား
ဟုတ်တယ်အဲ့ဒီမှာငါကမှမဖြစ်နိုင်တယ်လို့ဆိုဆွဲတဲ့ပြကြောင့်မဲစင်းမားနေတယ်ဟုတ်လားမဲတမမူကနှစ်ခါပြီးမှပဲဖြစ်နိုင်ဟုတ်တယ်ဟုတ်တယ်ဘာလို့လဲမဲလာပြီးတဲ့မှာကတော့ဘာမှမဖြစ်ဘူးဆိုတာသူတို့ပါတီဝင်တွေကိုလိုက်ကလဲလက်မှတ်ထိုးပြီးသားဟုတ်တယ်ဟုတ်တယ်ဘာလို့လို့မရဟောအဲ့တော့ပြီးပြီးသားအဲ့တော့ဒါကြီးကမယူသားတာဘာလို့လဲနှောက်နေတာဘာလို့လဲသင်ရှင်းလေးလောက်
တယ်လဲဆရာမြမလူဒုက900ကြရမယ်ကုရမယ်ဖြစ်နေပါပြီလားမြမလူဒုမှာကုမဲ့လူရှိပါသေးရလားဆရာ
ဘလို့ဗျပြည်သူလူထုကိုကျွန်တော်တို့ဟိုသတင်းစကားတင်ပြတဲ့အခါမှာပြည်သူလူထုစိတ်ပျက်စေတဲ့သတင်းစကားမျိုးကျွန်တော်တို့မှာတင်ပါဦးအခုသဖြင့်ဒီလိုနေရမျိုးမှာပေါ့နော်အဲအတက်စီမဲ့တင်ဖြစ်တင်တာပေါ့သို့တော့အတက်စီမဲ့တင်အခုချိန်ကြီးကျွန်တော်တို့မရှိသေးပါဘူ
း imminent one လဲဆရာ
အဲ့တော့ပြီးဟုတ်ပါတယ်ခင်ဗျကျွန်တော်လည်းအသက်အရွယ်ရတော့အာနာသိမ့်မှု3ခုကျွန်တော်ဖြတ်ခဲ့ပါတယ်1962မတ်လ2ရက်နေ့အာနာသိမ့်မှုလေကျွန်တော်အလဲတန်းအထက်တန်းကြောင်းသားတက်ခါစကျွန်တော်တွေ့ခဲ့တယ်အဲ့တော့ဗိုလ်ချုပ်ကြီးနေဝင်းရဲ့အာနာသိမ့်မှုကိုတိုင်းပြည်ရဲ့အစိပ်ပိုင်းတိတာတဲ့အစိပ်ပိုင်းအရေးအတွက်တစ်ခုလောက်ထိကြိုးဆိုခဲ့ကြတယ်ပြီ
ဘ
ာပဲပြောပြောကြိုးဆိုခဲ့တယ်1988အာနာသိမ့်မှုဟာလူလူကတော်တော်ဒေါသထွက်ခဲ့ပါလေဒီတစ်ချီကဒေါသတဲ့ပို့ဆိုးတယ်ကျွန်တော်အဲ့ဒီအာလာသိမ့်မှုသိမ့်မှုသုံးခုကိုကြည့်ရင်အခုလောက်ညံ့တဲ့အာလာသိမ့်မှုမရှိဘူးလို့ကျွန်တော်မြင်ပါတယ်အကြီးအသေးနောက်တစ်ခါအကြောင်းပြချက်ခိုင်လုံမှုနောက်တိုင်းကြီးဟာအဲ့လိုစစ်တပ်ဝင်ရလောက်အောင်သို့မဟုတ်တစ်ခုကနေဝင်ရလောက်အောင်အခြေအနေကြီးရောက်နေတာမဟုတ်ဘဲနဲ့9နှစ်9နှစ်ပတ်ဝန်းကျင်လောက်နောက်10နှစ်ထိပြောလို့ရပါတယ်ကျွန်တော်တို့ဟာအတက်ပိုင်းဂရမင်းပြောရင်ပေါ့နော်အတက်ပိုင်းကိုရောက်နေတဲ့ကာလမှာမျိုးစားကြီးကျွန်တော်တို့အာဏာသိမ်းတဲ့ချင်းဟာအညာဆုံးအာဏာသိမ်းမှုပေါ့နော်အဲ့ဒီပုံမှာပြည်သူလူထုကိုပြည်သူလူထုကိုကျွန်တော်တို့ကဟိုကျွန်တော်တို့ဟိုကျွန်တော်တို့လို့အဝေးနေတဲ့လူတွေတဲ့ပြည်သူကတကယ်ကိုသိတကယ်ကိုခံစားရတယ
်ဆရာကိုမောင်းတန်းလူလူဒီခြေနေကိုလက်တွေ့ကြုံနေရတဲ့လူလူကဘယ်လိုမြင်သင့်ပါသလဲလူလူကိုဆရာဘယ်လိုစကားများပါကြပါသလဲဆရာ
အခုဒီ NLD ရဲ့2020ရေကောက်ွဲကျင်းတဲ့စကားမှာတော့2015ရုပ်တော်ကျင်းတဲ့စကားမှာဒီမှန်ချက်ကြီးတယ်မဟုတ်လားမြင်ချက်ကြီးတယ်မဟုတ်လားအာနာရှင်စနစ်မဖြစ်ပေါ်ရေးဆိုတာကြီးမားတဲ့ဒီမှန်ချက်ကြီးတစ်ခုတည်းရှိတယ်ဒါ NLD ကိုထောက်ခံရအောင်ထောက်ခံဒီတော့ဆန်းစုကြည်ရဲ့စာဆိုပြီးကျွန်တော်တို့ခုနောက်တွေ့ရတယ်ပေါ့နော
်ဟုတ်ကဲ့
အဲဒီနေ့ဥဝေထိန်တို့ဘာလို့ကစာမိတာစာဟုတ်တယ်ဆိုပြီးထောက်ခံလို့ရရှိအာနာရှင်စနစ်ကိုဆန့်ကျင်ရမယ်လို့ဆန့်ကျင်ကြပါဆိုပြီးဒါဆော်ဩခဲ့တယ်ဗျအဲ့တော့ဘလို့ဆန့်ကျင်မလဲဘလို့ပုံစံနဲ့ဘယ်ချိန်မှာဆန့်ကျင်မလဲနော်ဒါကဆန့်ကျင်ကြမဲ့လူတွေရဲ့အလုပ်ဗျကျွန်တော်ဒါဘာလို့ပြောရတာလဲဆိုရင်ဒီကျွန်တော်တို့ဒီလူမှုမီဒီယာလူမှုကွန်ရက်ဒီပေါ်မှာတက်ကြည့်လို့ရှိရင်ဟာမထွက်နဲ့နော်နော်ဒါသူတို့ဝင်နဲ့ဝင်သွားမယ်နော်ဒါခင်ဗျားတို့မဟုတ်ဘူးပြောနေတဲ့လူတွေကျွန်တော်ပြောချင်တာခင်ဗျားတို့အလုပ်မဟုတ်ဘူးခင်ဗျားတို့ကဆန့်ကျင်မှလည်းမဟုတ်ဘူး
Sanjin me duke ya, bai shi ma sanjin me, bai niya ma sanjin me, balo sanjin me, tu do sou cha lai me. Khmer lu manao shi ba ne. Ba chino piyo jim, number two. No? Number ne. No? Number ne, nangga da lo sha mu ye chi. Kero nangga da lo sha. Ba lo le. Ba yi gu biya wu, Obama administration, Obama asoya ka. Obza, ta me, santiwa me, model, အခုပြလာပြီစာပြီးရမယ်အရေးယူမှုမျိုးကိုကျွန်တော်တို့လိုချင်တယ်ဒါတိုင်းကလောက်ချမ်းမှုကပြောဖို့လိုအပ်ပါတယ်เนาะကျွန်တော်တို့ဒါဘာလို့ရှိရင်ကြာလို့အဲ့တော့ဖြောက်တဲ့အရေးယူမှုမျိုးဝိုင်းဝန်းစဉ်းစားဖို့လိုတယ်နိုင်ငံတကာအနေထားတွေကအကြောင်းမျိုးရှိနေတယ်เนาะတို့တော့တယောက်စီရဲ့တော့ရှာဖို့เนาะယောက်ကြီးကအခုကျွန်တော်တို့ NLD
နဲ့ပါတီချင်းဆက်ဆံရေးဆက်ဆံမှုရှိပါတယ်။ပြီးရောအနေပြီးတော့မှာတော့မဖြစ်သေးဘူး။ဒါပါလို့ပြောတာလဲဆိုတော့ပြောပြန်ရုံးကဘမသာတက်တက်ပြီးကြားနေကြတော့ပြောတာဒါလိုအပ်တယ်။ဘာမစနေသေးအိုကေကျွန်တော်တင်စီစဉ်တင်ဆက်တဲ့အင်္ဂါညစကဝိုင်းကိုနားဆင်ကြကြရပါခင်ဗျာ။ဒီမေကန်တန်ကဗိုလ်တိုးနဲ့မနက်ခင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ ကုသပြီးတော့တရင်အချင်းချုပ်ကိုတင်ပြပေးပါမယ်ခင်ဗျာ။ဖွဲ့စည်းပုံအခြေခံဥပဒေကိုကိုကာပြီးနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုဖွဲ့စည်းကြောင်းအင်္ဂါနေ့မှာပဲမြန်မာစစ်တပ်အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လည်းကကြေညာခဲ့ပါတယ်။သူကိုယ်တိုင်ဥက္ကဋ္ဌအဖြစ်ဦးစီးမဲ့အဖွဲ့ဝင်စစ်တပ်ဥပပါနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှာတော့စစ်ဗိုလ်ချုပ်ကြီးရှိ
King Yuta CEO, Po Com D went to Uchikere, Bro Mani Mondo, Yatato U Powermare. Nimaninga Masitaka Anaya Mugo, Si Anatemu Upsi, American Nanganjay, Tanaga, Dear Wintinalababi, a chair at Chinirigo, a teacher sunset, don't up be now, Fibula Dianima, Sitaka Anatempi, Anaya Badi Gons on Don San Suji, now Yukoka, Soya, a chike, Uimindogo, Chochamulu, Tamajau. American Nanganjai Tana down Shitu to Uga, American Sanojin Inga Nika Be Piosukaraba Sita Anna Temu Tamacha Osuya at Nangandaka, Ataopanigo, Kantatamu, now down Shitu Rigo, American Yura Muri Pila Le Melo, American Nanganjai Tana down Shituga, Pioso Talkabare American Tamara in Viroya, Pioso Jaya, American Putu, Siuzi, Jomiae, Pue Ogata, Chita Bojoji, Mac Maliga. Anna Dingere, Nema Sitako, Setobo, Juzagabim, Setolo Miagere, John, Amimo Paul Lure, American Asuya Yashi, Uga, Writer, Dream Agency, Go, Piosu Gere, John, Writer, Dreama, Goka, Popia, Tabarakana. Guatamagalo, New York, Council, Paul Wendy, Becca, Nema Democracy, Ego, Taukan, John, Shilin, Piatade, Trinzaka, Babo, Guatamaga, Adrien Mujoya, Tugosle, Christine Shrina, Boganaga, Inga Ni. Nyama Yellow New Year Council, the great sea wimmer, Tim Piagavare. November, she near Yukopwe now by Ubre net and ye Piame, so that the bomb you sit a car, Piataga be a Kulu chin in Mupila repo, or don't loyal lule, Glatamaga, do you mujoy a two good leg up your baracana? Nimaninga Masitaga Anatemu, American Nangane, Mahaminanga, Pianle, Tom Piambo, American Telodoma, Michimaconega, Sine Telodoma, Mingum, Pioja, Titum, Gavarecna. No Malaga Chimbagare, you call by my Muta Democracy, a poor Joe and Nedigo, maybe Gajare, Pituri in a civil disobedience locore, Pitu Tia Longa San Chinjin, Lo Shamuma, Pawin Sinojabo, Aneri Taitan Council to Upi de Uinting at Taiton Pioso Lebare, Yango Mumaro, Si Anna Tainago, San Chin Jang Piatabo, Democracy Lulale, a poere, Loso Genetu, Inga Nina. Yashinaima, Yakwet Chore, Sangamanija, Kahonti, Uri Kobido, Sanapiagara Tibale, Tabi, Nimanangan Siaomia, Dine, Ne, Mune, Adom Yamiaga, Siaonigale, Lomasime, Civil Disobedience, Lojabo, Tonsu, Tadonirali, Shibarekana. View American Tang, yet Botuni Menekin, see Sinigara, Laubakana, Torashini, View Nazi, Apigajara, Tube, Jesuitin Shibare.
This program has come to you from the Voice of America, Washington.